to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင် VV American အသံရဲ့2018ခုနှစ်ဒီဇင်ဘာလ20ရက်ကြာသပတေးနေ့ညပိုင်းည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ
်ကျွန်မကဆုမြတ်မော်ပါရှင် Syria မှာ IS စစ်သွေးကြောတွေကိုအနိုင်ရပြီလို့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်ဆိုပြီးတော့ဒီသမ္မတဒေါ်နယ်ထရန့်ပေါ်ထူးနေ့ကကြေညာခဲ့တဲ့အပေါ်မှာစိုးရိမ်တဲ့တုံ့ပြန်မှုတွေထွက်ပေါ်နေပါတယ်။ဗြိတိန်နိုင်ငံကနိုင်ငံတကာ Gatwick လေယာဉ်ကွင်းမှာ drone တွေပြန်တန်းခဲ့တဲ့အတွက်လေဆိပ်ကိုပိတ်ထားရတဲ့အတွက်ခီးသည်တွေဒုက္ခရောက်နေကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်မောင်တုံးမြို့နယ်အတွင်းဒေသခံရခိုင်လူမျိုးနှစ်ဦးသေဆုံးမှုဖြစ်ပြီးတဲ့နောက်နှစ်ဖက်အတိုင်းဝိုင်းဒေသခံတွေကြားမှာလုံခြုံရေးစိုးရိမ်မှုတွေဖြစ်နေပါတယ်။
ဘာပြဿနာဖြစ်ဖြစ်ကျွန်တော်ကောင်းပေါ်ဘူးပုံချမယ်ဆိုရင်တော့ချင်နေတဲ့လူတွေကတွေ့ပြမှာပေါ့အဲ့ဒါရှိတယ်ဒီမှာမောင်တော်နဲ့ပုတိတော်မှာပြဿနာတွေပေါ်လာတိုင်းလူတယောက်အသက်ခံရတိုင်းအဲ့ဒါကျွန်တော်မွတ်စလင်တွေလုပ်တယ်ဆိုပြီးတော့သူ့ကိုကြိုက်ရင
်မောင်တော်ဒေတာခံမျိုးတကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းပြောသွားတာပါအပြည့်စုံကနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူရခိုင်စီရေးတင်မာမှုကြောင့်ဒေတာခံတွေတင်းရှောင်နေရစေဖြစ်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးတုံ့သက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံမှာ IS စစ်သွေးကြောတွေကိုအနိုင်ရပြီမို့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ရုပ်သိမ်းမယ်လို့သမ္မတဒေါ်နယ်ထရန့်ပုံထူးနေတုန်းကကြေညာခဲ့တဲ့အပေါ်အင်မီရောကကာကွယ်ပြောကြားခဲ့ပါတယ်။ IS စစ်သွေးကြောတွေကိုချိန်မုံတဲ့အမေရိကန်တပ်တွေရဲ့စစ်ရေးအောင်မြင်သွားပြီမို့ဆေးလွတ်ထားတဲ့တပ်ဖွဲ့ဝင်2000ကိုပြန်ရုပ်ဖို့အချိန်ကြာပြီလို့သမ္မတထရန့်ကမျှော်လင့်မထားတဲ့ Twitter ပေါ်မှာကြေညာခဲ့တာပါ။ဒီကြေညာချက်အပေါ်အမေရိကန်ကာကွယ်ရေးတာဝန်ရှိသူတွေတန်တမန်တွေသာမကလွှတ်တော်အမတ်တွေအားအသိင်ခဲ့ကြပါတယ်။သမ္မတရဲ့ Twitter ပေါ်ကကြေညာချက်နဲ့ပတ်သက်လို့အင်မြူရောနဲ့ပန်တဂွန်စစ်ဌာနချုပ်ကလည်းရှင်းလင်းပြောကြားခဲ့ရပါတယ်။ IS တွေကိုနှိမ်နှင်းခဲ့နိုင်ပြီလို့ပြောတဲ့အတွက်ဆီးရီးယားကနိုင်ငံတကာပူးပေါင်းတပ်တွေရဲ့စစ်ဆင်ရေးတွေအဆုံးသတ်သွားပြီဆိုတဲ့အဓိပ္ပာယ်မရောက်ဘူးလို့အင်မြူရောပြောခွင့်ရတာဝန်ခံ Sarah Sanders ကပြောပါတယ်။ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရ Dana White ကလည်း IS တွေသိမ်းပိုက်ထားတဲ့နေရာတွေလွတ်မြောက်အောင်ပူးပေါင်းတပ်တွေဆောင်ရွက်နိုင်ခဲ့ပြီးဒါပေမဲ့ IS တွေအပေါ်တိုက်ခိုက်တဲ့စစ်ဆင်ရေးကတော့မပြီးဆုံးသေးဘူးလို့ပြောကြားခဲ့ပါတယ်။ဆီးရီးယားကနေအမေရိကန်တပ်တွေကိုဘေးကင်းစွာနဲ့ပြန်ရုပ်သိမ်းဖို့ဘလောက်အချိန်ယူမလဲဆိုတာကိုတော့အင်မြူရောကရောပန်တဂွန်ကပါရှင်းရှင်းလင်းလင်းမပြောနိုင်ကြသေးပါဘူး။အမေရိကန်ကဆီးရီးယားပေါ်လေကြောင်းတိုက်ခိုက်မှုကို2014ခုနှစ်ကစတင်ခဲ့တာဖြစ်ပြီး IS တပ်တွေကိုချေမှုန့်ဖို့အတွက်မြေပြင်တပ်ဖွဲ့တွေကို2015ခုနှစ်မှာဆေးလွတ်ခဲ့ပါတယ်။
အမေရိကန်တပ်တွေဆီးရီးယားနိုင်ငံကပြန်လည်ခေါ်ယူဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်မှာအထက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။သမ္မတထရမ့်ရဲ့ဒီဆုံးဖြတ်ချက်က IS Islamic အစွန်းရောက်တွေပြန်ပြီးတော့လူစုနိုင်အောင်အခွင့်အရေးပေးလို့ဖြစ်သွားနိုင်တဲ့အပြင်ဒေသတွေမှာရှိတဲ့အမေရိကန်ရဲ့မဟာမိတ်တွေကိုပြစ်ပယ်တာ၊အမေရိကန်သံတမန်တွေကိုအနောက်ရှက်ပေးတာ၊အမေရိကန်စစ်တပ်ရဲ့အကြံပေးချက်တွေကိုဆန့်ကျင်လိုက်တာဖြစ်တယ်လို့အထက်လွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်။ Connecticut ပြည်နယ်အထက်ဒီမိုကရက်အထက်လွှတ်တော်အမတ် Chris Murphy ကတော့ဆီးရီးယားကတပ်တွေပြန်ရုပ်ဖို့ကိစ္စကိုအစည်းအဝေးမချဘဲလှုပ်တာကြောင့်အမေရိကန်ပေါ်ယုံကြည်လေးစားမှုနဲ့ထိခိုက်လာနိုင်တယ်လို့ပြောပါတယ်။ Florida ပြည်နယ်က Republican အထက်လွှတ်တော်အမတ် Marco Rubio ကတော့ဒါကအကြီးကျယ်မားယွင်းတဲ့ကိစ္စလို့ယုံကြည်ပြီးတော့ရှေ့လာမဲ့နှစ်တွေအတွင်းမှာ American နဲ့ American ကျိုးစီးပွားအတွက်သာမက American ရဲ့မဟာမိတ်တွေအတွက်လည်းစိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့ပြောပါတယ်။ဒါပြင် New Hampshire ပြည်နယ်အထက်လွှတ်တော်အမဂျင်းရှဟင်းကလည်းသမရရဲ့ဆုံးဖြတ်ချက်ကအနေရအလွန်များပြီးတော့အလင်းလိုဆုံးဖြတ်တာဖြစ်လို့ဒီမှာရှိတဲ့ American တပ်တွေရဲ့အကြံပေးချက်တွေနဲ့လည်းကိုက်ညီမှုမရှိဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
American ပြည်ထောင်စုမှာအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကနေရှောင်ရှားနိုင်အောင်လို့ယာယီအစိုးရအသုံးစရိတ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်လွှတ်တော်အမတ်တွေပုံထုနေကအတန်းနဲ့မဲခွဲအတည်ပြုလိုက်တဲ့ယာယီအသုံးစရိတ်မှာမက္ကဆီကိုနဲ့နယ်စပ်မှာဒတိုင်းဆောက်နိုင်ဖို့သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စရိတ်ဒေါ်လာ5ဘီလီယံမပါဝင်ပါဘူးယာယီအသုံးစရိတ်ဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုရအောင်မှာပါတကယ်လို့အောက်လွှတ်တော်ကပါအတည်ပြုမယ်ဆိုရင်အစိုးရလုပ်ငန်းတွေကို2019February 10ရက်နေ့အထိဆက်လက်လက်ပတ်နိုင်မှာဖြစ်ပါတယ်။ American တောင်ပိုင်း Mexico နယ်စပ်မှာဒတိုင်းဆောက်ဖို့အတွက်ဒေါ်လာ5ဘီလီယံလွှတ်တော်ကအတည်ပြုမပေးရင်အစိုးရလုပ်ငန်းတွေရပ်သွားအောင်လုပ်မယ်လို့သမ္မတ Trump ကလူသိရှင်ကြားပြောခဲ့တာပါ။အစိုးရပိုင်းကဒီလွှတ်တော်နဲ့အင်ပြူတော်ကြားဒီကိစ္စမပြေလည်တဲ့အတွက်အခုတောက်ကြနေပြီးရင်အစိုးရလုပ်ငန်းတချို့လက်ပတ်မှုရပ်ဆိုင်းရမယ့်အခြေအနေဖြစ်ခဲ့ပြီးဝန်ထမ်း8000ကျော်လစာမဲ့ခွင့်ယူရမယ့်အနေအထားဖြစ်ခဲ့ပါတယ်။ အခုအထက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းနဲ့ပတ်သက်လို့သမ္မတထရမ့်ဘက်ကတစုံတရာပြောခြင်းမရှိသေးပါဘူး။အင်ဂျီရောကတော့ယာယီအသုံးစရိတ်အစီအစဉ်ကိုသမ္မတလေ့လာပါလိမ့်မယ်လို့ပြောကြားထားပါတယ်။
ရွှေပြောင်းနေထိုင်မှုဘေးကင်းလုံခြုံရေးနဲ့အစီအစဉ်တကြဖြစ်မှုနိုင်ငံတကာသဘောတူညီချက်ကိုတရားဝင်သဘောတူလိုက်တဲ့အပေါ်မှာကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌကပို့ထူးနေ့ကကြိုဆိုလိုက်ပါတယ်။ဒီသဘောတူညီချက်ကိုထောက်ခံမဲ152မဲ၊ကန့်ကွက်မဲ9မဲ၊ကြားနေမဲ12မဲနဲ့ထောက်ခံတည်ပြုကြတာဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့လကမော်ရိုကိုနိုင်ငံမာရိုကက်ရှ်မှာလုပ်ခဲ့တဲ့ညီလာခံရဲ့အရလည်းလည်းဖြစ်ပါတယ်။ဒီသဘောတူညီချက်ကကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုမူပေါင်းတရက်ချမှတ်နိုင်မှုအတွက်ရည်ရွယ်တာဖြစ်ပါတယ်။တချို့နိုင်ငံတွေကဒီအပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ကြပြီးမဲ့လည်းဒါကသဘောတူစာချုပ်မဟုတ်ပဲနိုင်ငံတွေနဲ့တရားဝင်လိုက်နာရမယ့်တာဝန်တော့မရှိပါဘူး။အမေရိကန်ကတော့ပြီးခဲ့တဲ့ဒီဇင်ဘာလကဒီသဘောတူညီချက်ကိုဆွေးနွေးနေစမှာပဲအချုပ်ချာအာဏာပိုင်ဆိုင်မှုစိုးရိမ်ချက်တွေကြောင့်ဆွေးနွေးမှုကနေထွက်ခဲ့ပါတယ်ခင်ဗျာ
။ VOA အမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Chatha Rainy ညဘက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြေညာပေးနေပါတယ်။ British နိုင်ငံလန်ဒန်မြို့ကဒီနိုင်ငံတကာ Gatwick လေယာဉ်ဝင်းမှာdrone တွေပြန်တန်းခဲ့တာကိုတာဝန်ရှိသူတွေဆက်လက်စုံစမ်းနေတဲ့အတွက်လေဆိပ်ကိုပိတ်ထားပါတယ်။လေယာဉ်အဆင်းအတက်အများဆုံးလန်ဒန်လေဆိပ်တစ်ခုကိုပိတ်ထားရတဲ့အတွက်တောင်းနယ်ချီတဲ့ခီးစင်တွေရဲ့ခီးစင်တွေနှောင့်နှေးဒုက္ခရောက်နေပါတယ်။ခီးစင်အများအပြားကိုဖြတ်ထားရတဲ့အတွက်ဒုက္ခသည်တွေအနေနဲ့လေဆိပ်ကိုမလာခင်မှာလေယာဉ်ပြန်တန်းမှုအချိန်စရားတွေကိုအရင်ကြည့်ကြဖို့အတွက်လေဆိပ်တာဝန်ရှိသူတွေကအကြံပေးထားပါတယ်။လေယာဉ်ဝင်ဘယ်တော့ပြန်ဖွင့်နိုင်မယ်ဆိုတာမပြောနိုင်သေးသလိုအနည်းဆုံး24နာရီလောက်ကြာနိုင်တယ်လို့လေဆိပ်လုပ်ငန်းလက်ပတ်ရေးဆိုင်ရာအကြီးအကဲ Chris Woodworth ကပြောကြားခဲ့ပါတယ်။ Gatwick ကနေထွက်မဲ့ခီးစင်တွေရောလေဆိပ်ကိုဆင်းမဲ့ခီးစင်တွေကိုပါဖြတ်ထားတာပါ။ဒေသစံတော်ချိန်မနေ့9နာရီလောက်အထိအဝေးဒိန် drone ယင်းနှစ်ဆင်းလေယာဉ်ဝင်းခြံစည်းရိုးကိုဖြတ်ပြီးတော့လေယာဉ်ပြေးလမ်းအထိကိုပြန်တန်းနေတာတွေ့တဲ့အတွက်အခုလိုလေဆိပ်ကိုပိတ်ပြီးစုံစမ်းနေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မနေ့ည9နာရီလောက်မှာ drone တွေကိုစတွေ့ခဲ့တာဖြစ်ပြီးတော့အခုလိုခီးသည်တွေခီးစင်နှောင့်နှေးရတဲ့အတွက်လေဆိပ်အကြီးအကဲကတောင်းပန်ခဲ့ပါတယ်။drone ရင်တွေကိုဘယ်သူလွှတ်တင်တယ်လဲဆိုတာကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေနေတယ်လို့ရဲရဟတ်ရင်တစင်းကလည်းဝေဟင်ကနေလိုက်ရှာခဲ့ပါတယ်။အခုလိုမျိုးဒီ Gatwick လေဆိပ်ပိတ်ထားရတဲ့အတွက်ဥရောပတတိုင်းလုံးကိုပြန်တန်းတဲ့လေယာဉ်ခရီးတွေထိခိုက်နေပါတယ်
။တရုတ်နိုင်ငံကဖမ်းဆီးလိုက်တဲ့တရုတ်မြောက်ကနေဒါနိုင်ငံသားဟာတရားမဝင်အလုပ်လုပ်ကင်တာကြောင့်ဖမ်းဆီးလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံဘက်ကပြောကြားလိုက်ပါတယ်။အခုဖမ်းဆီးလိုက်တဲ့သူဟာ Sarah McLever ဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟွာချွန်ရင်းကသတင်းတော့တွေကိုချာတာပရီနီကပြောပါတယ်။ဒါပေမဲ့ပြစ်ဒဏ်နဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့သူမကမပြောခဲ့ပါဘူး။ Canadian Media တွေမှာတော့ McLever ဟာဆရာမတူဖြစ်တယ်ဆိုပြီးတော့အစောပိုင်းမှာဖော်ပြခဲ့ပါတယ်။ Canada ဝန်ကြီးချုပ် Justin Trudeau ကတော့ Canada အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်တွေရနိုင်ဖို့ကြိုးစားနေတယ်လို့ဗိုလ်ထုနေ့ကပြောခဲ့ပါတယ်။ဒါပေမဲ့ McLever ကိုဖမ်းဆီးမှုဟာတရုတ်နိုင်ငံမှာဖမ်းခံထားရတဲ့ Canada နိုင်ငံသား၂ယောက်နဲ့ဆက်ဆက်နေပုံမရပဲတီးကြဖြစ်တယ်လို့လည်းပြောပါတယ်။ကနေဒါနိုင်ငံကတရုတ်နိုင်ငံရဲ့ Huawei တယ်လီဖုန်းကုမ္ပဏီအမှုဆောင်မောင်မောင်ဂျိုးကိုအမေရိကန်ရဲ့ဖမ်းဝရမ်းနဲ့ဒီဇင်ဘာ1ရက်နေ့ကဖမ်းဆီးလိုက်ပြီးတဲ့နောက်တိတ်မကြခင်မှာပဲတရုတ်နိုင်ငံဘက်ကလည်းကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာဒီတက္ကစီစီးတဲ့ခီးတွေပေါင်းပြီးတော့တက္ကစီငှားစီနိုင်မဲ့တယ်လီဖုန်း application စတင်လိုက်တာကိုကန့်ကွက်တဲ့အနေနဲ့တက္ကစီအငှားရည်မောင်းတွေဟာဒီဆိုးမျိုးတော်မှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်။တက္ကစီအငှားရည်မောင်းတောင်းနဲ့ချီပြီးတော့ကားမမောင်းမဲနဲ့ဆိုးမျိုးလေကောင်ကတောင်ကိုရီးယားပါလီမန်ရှေ့မှာစူဝေဆန္ဒပြခဲ့ကြတာပါ။အငှားရည်မောင်းတွေကကြွေးကြော်သံတွေစိုင်းပုတ်တွေကိုက်ဆောင်ပြီးတော့အလုသမားတမကတချင်းကိုတီးဆိုဆန္ဒပြခဲ့ကြပါတယ်။တက္ကစီစုပြီးစီးနိုင်မဲ့Gecko Mobility Phone Software စတင်လိုက်တာကိုကန့်ကွက်တဲ့အနေနဲ့အငှားရည်မောင်းတူကသူ့ကိုယ်သူမီးရှို့တက်တည်ခဲ့ပြီးတဲ့နောက်ဂျပန်အတွင်းမှာပဲအခုလိုဆန္ဒပြပွဲဖြစ်လာတာပါဒီလိုတည်ဆုံးတဲ့အပေါ်ဝန်ထဲချင်းအထိမှဖြစ်နေအငှားရည်မောင်းတွေကအနက်ရောင်နှစ်ဖူးစည်းတွေနဲ့ဖဲပြားတွေကိုဝစ်ဆန်ခဲ့ပြီးတော့အငှားရည်ပေါင်းစီးနိုင်မဲ့အစီအစဉ်ကိုတိုက်ဖြတ်ဖို့လဲကြွေးကြော်ခဲ့ပါတယ် Gecko ကုမ္ပဏီကသူတို့ရဲ့ဒီတက္ကစီစုပေါင်းစီးနိုင်မဲ့ App ကိုလည်းအခုလောလောဆယ်မှာတော့ဆိုင်းငံ့ထားပါတယ်
ဝါရှင်တန်မြို့တော်မှာရှိတဲ့ကလေးစည်းရုံတစ်ခုကိုအမေရိကန်သမ္မတဟောင်ဘရော့အိုဘားမားတွားရောက်ပြီးတော့နာမကျန်းဖြစ်နေတဲ့ကလေးတွေအတွက်လက်ဆောင်တွေတွားဝေပေးခဲ့ပါတယ်။ Santa Claus Christmas ပုံပိုးကြီးလိုအုတ်ထုတ်ဆောင်ထားပြီးတော့ လက်ဆောင်တော်ကြီးထမ်းဝင်လာတဲ့သမရဟောင်းကိုတွေ့တဲ့ကလေးလူနာတွေရောစေဝန်တန်းတွေပါအံအားသင့်ပြောရှင်ခဲ့ကြတဲ့ဗီဒီယိုကိုအိုဘားမားရဲ့ Twitter လူမှုကွန်ရက်ပေါ်မှာပြသထားပါတယ်။ကျွန်မ၏ဝန်ထမ်းတွေနဲ့အတူ We wish you a Merry Christmas ဆိုတဲ့သချင်းကိုတည်ဆိုခဲ့တဲ့အပြင်လူနာတွေအပေါ်မှာစောင့်ရှောက်တဲ့အတွက်ကျေးဇူးတင်စကားပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းသမရဟောင်းအိုဘားမား Santa Claus လို့ဝတ်ဆင်ပြီးတော့ Boys and Girls Club အလေတန်းကျောင်းကိုတောက်ရောက်ခဲ့ပါသေးတယ်ခင်ဗျာ။
အပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာဒီရက်200နီးပါးနေလာခဲ့တဲ့အာကာသရေမှူးတွေမြေကမ္ဘာကိုဘေးကင်းစွာနဲ့ပြန်ရောက်လာကြတာပါပဲ။ဂျာမနီနိုင်ငံကအလက်ဇန်ဒါဂေဟက်စ်အမေရိကန်ကဆရီနာအော်ရန်ချန်ဆယ်လာနဲ့ရုရှားကဆာဂေးပရိုကိုယက်ဖ်တို့ပါတဲ့ဒီရုရှားအာကာသရေဆိုယူဟာဒီကနေ့မနေ့အစောပိုင်းမှာခါဇက်စတန်နိုင်ငံကိုဆင့်သက်ခဲ့တာပါ။ဒီအပြည့်ပြည့်ဆိုင်ရာအာကာသစခန်းကနေထွက်လာပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုသူတို့မြေပြင်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ်။ဒီအာကာသရေမှူး3ယောက်ကဂျွန်လာရဲကဒီလေအာကာသရဲမှလေလာဆန်းတက်မှုပေါင်းယာနဲ့ချီကိုလုတ်ခဲ့ကြတာဖြစ်ပါတယ်။ဆိုယူအာကာသရေမှဘာကြောင့်မှမပြီးသည့်ဖြစ်ခဲ့တဲ့အပေါက်ကိုဖားဖို့အတွက်ရုရှားအာကာသရေမှူးဟာဒီအာကာသစခန်းအပြင်ထွက်ပြီးတော့လည်းအပြေရှာရှင်းခဲ့ရပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မောင်နှုံမြို့နယ်အတွင်ဒေသခံရခိုင်လူမျိုးနှစ်ဦးတိတ်ဆုံးမှုဖြစ်ပြီးတဲ့နောက်မှာနှစ်ဖက်အတိုင်းဝိုင်းဒေသခံတွေအကြားလုံခြုံရေးစိုးရိမ်မှုတွေဖြစ်နေသလိုနယ်မြေလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုရှိဖို့အရေးတကြီးလိုအပ်လာတဲ့အနေအထားဖြစ်လာနေတယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့ရဲလုံခြုံရေးဘက်ကလည်းမောင်နော်ဒေတာတဲ့လုံခြုံရေးအင်အားပုံမတိုးမြင့်ထားသလိုမွတ်စလင်မျိုးရည်တဲ့ဝင်ပြီးစစ်ဆေးမှုတွေရှိနေတယ်လို့မောင်နော်ဒေတာခန်မွတ်စလင်တူကပြောပါတယ်အသေးစိတ်ကိုမတ်စုမွန်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်နော်မြို့နယ်တဲ့ဒီရပိုင်းနေအတွင်မှာတော့ဒေတာခန်ရခိုင်လူမျိုးနှစ်ဦးသေဆုံးမှုရှိခဲ့တဲ့အတွက်စစ်တပ်ရဲလုံခြုံရေးတပ်တွေနဲ့နေကြားဆောင်တပ်တွေပူးပေါင်းပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေပါတယ်ဒီကနေ့မှာတော့မောင်နော်မြောက်ပိုင်းကမွတ်စလင်ကျေးရွာတွေထဲဝင်ပြီးစုံစမ်းစစ်ဆေးမေးမြန်းနေတဲ့အခြေအနေကိုမောင်နော်ဒေတာခန်မြို့သစည်းကျေးရွာသားမွတ်စလင်တူဦးဖြစ်တဲ့ဦးလာထွန်းကအခုလိုပြောပြပါတယ
်ဒီနေ့ကသူတို့ကနေမြေရှင်းလင်းရေးလုပ်တယ်ဆိုပြီးတော့သူတို့ကရေတွင်းပင်ရွာကိုလာပြီးတော့စစ်တယ်သူတို့ကစစ်တပ်ကကြတော့သူတို့ကအင်အားကြတော့တရားလောက်လာတယ်လို့ပြောတယ်စစ်တဲနဲ့နေရာဆောင်ပေါင်းပြီးတော့ဒီနေ့စစ်တပ်ရေတွင်းပင်ဆိုတဲ့ရွာနဲ့ဟိုဒီနေ့ကအလောင်းရတဲ့ရွာနဲ့ကနမိုင်ရှိမိုင်လို့ဝေးတယ်မှာအဲ့မှာအလောင်းရတဲ့နေရာမှာအရင်ကတည်းကကျွန်တော်လူတွေရှိတယ်ရှိခဲ့တယ်အခုကအဲ့ဒီရွာမှာကျွန်တော်လူတွေကတယောက်မှမရှိဘူးပြီးတော့ဒီမှာကခါရှိယူသုသာရကြီးမှာကျွန်တော်လူတွေကနေဝင်တာနဲ့ဘယ်သူမှရွာအပြင်ကိုတော့မပြောနဲ့အင်အားပြင်ကိုတော့မထွက်ဘူးနောက်တစ်ချက်ကဘုတ်တင်ရအလောင်းရတဲ့နေရာနားမှာလည်းကျွန်တော်စစ်တပ်စခန်းတွေရှိတယ်ဆိုတော့ကျွန်တော်လူတွေကဒီလိုညာအချိန်မျိုးမှာတွားပြီးတော့ဒီလိုလူတွေကိုထိုက်ခိုက်တယ်ဆိုတဲ့ဟာကကျွန်တော်တို့ကတော့လုံးဝမသိနိုင်ဘူးဆိုတဲ့ဟာကကြတော့ကျွန်တော်တို့ကသိချင်ချာပြောလို့ရတယ်
ပြီးခဲ့တဲ့နှစ်အစိုးရလုံခြုံရေးကင်းစခန်းတွေကိုအင်အားစီစံဖက်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်အစိုးရစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံမွတ်စလင်သိန်းချီဟာနယ်ဆက်ဖြတ်ကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသိမ်းရှောင်သွားခဲ့ရပါတယ်။တကယ်လို့နယ်မြေရှင်းလင်းရေးတိုင်းမှာမွတ်စလင်တွေကိုဥတီချက်ထားစုံစမ်းစစ်ဆေးမှုတွေလုပ်နေမယ်ဆိုရင်တော့ဆက်နေရကြမယ်မထင်ဘူးလို့သူကပြောပါတယ
်။ဘာပြဿနာဖြစ်ဖြစ်ကျွန်တော်ကောင်းပေါ်ဘူးပုံရှားမယ်ဆိုရင်တော့ခြံနေတဲ့လူတွေကသွတ်ပြေးမှာပေါ့အဲ့ဒါရှိတယ်။ဒီမှာမောင်တော်နဲ့ပုတိတော်မှာပြဿနာတွေပေါ်လာတိုင်းလူတယောက်အသက်ခံရတိုင်းအဲ့ဒါကျွန်တော်မွတ်စလင်တွေလုပ်တယ်ဆိုပြီးတော့အခုပုံချပြီးတော့အလွန်အကျွံအင်အားတုံးပြီးတော့နေမယ့်ရှင်လေးတွေလုပ်နေဆိုရင်ကျွန်တော်လူတွေကနေရမှာမဟုတ်ဘူ
းမောင်နှောဒေတာတွင်ခြောက်ထဲကိုငါဖမ်းသွားတဲ့ဒေတာခန်မရမာကြီးလူမျိုးနှစ်ဦးနဲ့ရခိုင်လူမျိုးနှစ်ဦးတို့တိုက်ခိုက်ခံရတဲ့အခြေအနေနဲ့ရခိုင်ဒေတာခန်နေကြားမှာဆွေမှုတွေနဲ့ဖြစ်ပွားနေတဲ့အနေအထားကိုလည်းရခိုင်မျိုးသားပါတီရသေတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကအခုလိုပြောပြပါတယ
်ဒီမရမာကြီးနှစ်ယောက်နဲ့ရခိုင်အိမ်နေရောက်ကလည်းစားဝဲနေရေးအတွက်ငါသောချတယ်ပေါ့နော်သူတို့လေကလေးနဲ့လော်တက်ကလေးနဲ့သောချတယ်ဒါပေမဲ့အဲ့ဒီနေရောက်လည်းရောက်တော့တယ်နောက်တစ်ရက်နှစ်ရက်မှပဲသူတို့ကိုဒီလေလီတဲ့တန်ရာတွေနဲ့ပေးဆုံးနေတာတွေ့ရပါတယ်အဲဒါကြောင့်ဒီကျမတို့ရခိုင်ပြည်နယ်မြောက်ပိုင်းဒီတင်းကြီးအေးချမ်းမုံကပေါ့နော်မရရှိတဲ့အခြေအနေကိုပေါ်ပြနေတာတယ်ဆိုတော့ဒီလိုမျိုးပြဿနာတွေဖြစ်နေလို့ရှိရင်လည်းလုံခြုံရေးပိုင်းကဘာပဲဖြစ်ဖြစ်အားနေနေတာကိုလည်းတွေးနေရတယ်အခု ေဆုံးသွားတဲ့နေရာတွေကိုလည်းတော့ဖို့အစီအစဉ်ရှိပါတယ်။အဲ့တော့မှသူတို့ဒေတာသူတို့ရဲ့နေထိုင်တဲ့တိုင်းရင်းသားတွေရဲ့အသံကိုနားထောင်ပြီးတော့မှကျမတို့ဗာဆက်လုပ်နေလေပေါ့နော်အဲ့ဒါလေးတွေကိုသူဆက်လုပ်ဖို့ရှိပါတယ်လို့ပြောချင်ပါတယ
်။လက်ခိုင်ပြင်းတဲ့လွတ်တော်ကဘူးသီးတော်မျိုးနဲ့လွတ်တော်ကိုယ်စားလှယ်ဦးထောင်အောင်တင်ကတော့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေဘက်ကရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးမှုရှိအောင်လုံခြုံရေးကိုပို့ပြီးတော့မှစနစ်တကျစီစဉ်ဆောင်ရွက်ပေးဖို့အစီရင်ခံစာတင်သွင်းတိုက်တွန်းနေတဲ့အကြောင်းလည်းအခုလိုပြောပြပါတယ
်။အဲကျွန်တော်တို့ကြားသလောက်ဆိုရင်ကျွန်တော်လုံခြုံရေးကတော့အခုစခန်းဘူပဲကိုလိုကဒီလုံခြုံရေးယူထားတာတော့ရှိတယ်ပြည်သူလူထုအပေါ်မှာအဲ့လိုအဲ့လုံခြုံရေးမပြေနိုင်ဘူးတရားဥပဒေစိုးမိုးမှုမရှိနိုင်ဘူးအဲ့ဒီအတွက်ကြောင့်အခုလိုဖြစ်ရတာဖြစ်တယ်ဒီပြည်သူတော်တဲ့သူရှာတဲ့အခါမှာအလောက်တွေကိုတော့ပြေးတာတောင်မှကျွန်တော်တို့ဒီတက်ခင်ပြေတော်သားတွေရာလူငယ်ရာသူများကပြီးပြီးတော့အဲ့လိုအဲ့တော့နေထဲကိုဝင်ပြီးရှာလို့ရတယ်ဒီအလောက်တွေကိုပြေးတယ်လို့အဲ့လိုကိုကျွန်တော်တို့ကြားတယ်ငယ်နောက်ပြီးတရားဥပဒေစိုးမိုးမှုမရှိတဲ့တဲ့ကြောင့်ဒီအဲ့ဒီပြဿနာတွေဖြစ်တယ်အဲ့ဒီတော့ကြောင့်အဲ့ကျွန်တော်တို့ရခိုင်ပြည်နယ်စိုးမိုးပြည်ထောင်စုစိုးမိုးတော့တော့ကျွန်တော်တို့တော့ဒီတောင်းဝန်ယူထားတဲ့အချင်းအခအစိတ်ပိုက်တွေမှာကျွန်တော်တို့ပြည်သူလူထုကိုတော့လုံခြုံမှုပြည်နိုင်ဖို့အရေးကြီးပါတယ်တရားဥပဒေစိုးမိုးမှုလုပ်ပြည်နိုင်ဖို့အရေးကြီးပါတယ်ဒါတွေကိုလေကျွန်တော်တို့ကလွှတ်တော်မှာတင်ပြထားပြီးတာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းကျန်းသက်တိုက်ခိုက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းမှုတွေအတွင်မှာတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာစစ်တပ်ဘက်ကလူမျိုးတုံးသက်ဖြတ်မှုအထိလူခွေချိုးဖောက်မှုတွေဆူဆူဝါးဝါးကျူးလွန်ခဲ့တယ်ဆိုပြီးကုလသမဂ္ဂဘာဝင်အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာတိုင်ဝမ်ကဆွဆွဲပြောဆိုထားကြတာပါမြန်မာအစိုးရဘက်ကတော့ဒီအပေါ်မှာညှင်းဆန်ထားပြီးတစ်ဖက်နိုင်ငံကိုတိမ်းရှောင်သွားတဲ့ဒုက္ခသည်တွေအရေးပူးပေါင်းဆောင်ရွက်နေပါတယ်ဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမမရှင်အခုတစ်ဆက်သေးမှပဲရခိုင်ပြည်နယ်တွင်မြမတက်မရော်နဲ့အေအေလက်နက်ကင်ဖွဲ့တို့စီရေးတင်းမာမှုကြောင့်ဒေသခံရွာသားတွေစစ်ဘေးတင်းရှောင်နေရဆဲဖြစ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ငြိမ်းချမ်းရေးအတွက်နိုင်ငံရေးနည်းအရအပြေရှာသွားမယ်လို့ထုတ်ပြန်ထားပေမဲ့အခုလိုတိုက်ပွဲဖြစ်ပွားနေတာဟာနိုင်ငံရေးစပွဲဝိုင်းမရောက်ခင်မှာစီရေးအရအသာစီးရယူလိုမှုပေါ်လစီတစ်ခုလို့လည်းနိုင်ငံရေးပါတီခေါင်းဆောင်တွေကသုံးသပ်ထားပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်မြို့နယ်တချို့မှာမြမတမတော်နဲ့ရခိုင်တမတော်တို့အကြမ်းတိုက်ပွဲကြောင့်ဒေသခံတွေရက်ရွာကနေတင်းရှောင်နေရဆဲဖြစ်ပါတယ်။ဗိုလ်သူနေကမြမတမတော်ကနေစစ်လီရင်နဲ့အင်အားပြထိုးစစ်ဆင်လာတဲ့အနေအထားကြောင့်ဘုံလူကျုံးမြို့နယ်နဲ့ကြောက်ပေါ်မြို့နယ်ဆက်တောပြားချောင်းနဲ့ရိုးချောင်းဒေသကရွာသားတွေကြောင်းလိုက်ပြီးအခုချိန်ထိနေရက်ကတင်းရှောင်နေရဆဲလို့ကြောက်ပေါ်မြို့နယ်လူမှုကွန်ရက်ရေးဖွဲ့သာဝန်ရှိသူဦးစော်ဝင်းကပြောပါတယ်
။မနေ့ကရွာတွေအပေါ်ထက်ကကျက်လျံကြီးလေအစရာတက်တာကျက်လျံကြီးအဖြစ်တစ်စီရောဆက်ချောက်တယ်ဟိုတန်းပြီးတော့လေခြင်လောက်နေတယ်လို့အေးမတိုင်ခင်နေကလေနဲ့ဆက်တဲ့နဲ့ပြည်ပြဘုံလေးရှာရည်ဆိုတော့ရွာသားတွေကပထမနေ့တွေကလင်းနေကြတာလေနေကအဖြစ်တစ်စီရောတော့လေကြည့်တာတော့ဘာမှမပြူဘူးအပေါ်ကဘာမှမလုပ်ဘူးနဲ့လင်းကြတယ်အဲ့လိုမျိုးအလူချောင်းရွာတွေအောက်ဖက်ကဟိုခရူးချောင်းတို့ပြီးတော့တောင်ပေါက်ရွာတို့အဲ့လိုရွာတွေကဟိုဒီဖြစ်ကိုဆက်လာကြပြီကန်စားရပါစဉ်နေရာချစ်စီရောက်တယ်ဒီနေ့လည်းကန်စားရဖုံးကြီးကြောင်းမှာဆက်ရကြရောက်နေပြီပလူချောင်းရွာမှာ20ရောက်လောက်ရှိတယ်အ
ဲ့ဒီဒေသဟာဝေးလံခေါင်းတည်တဲ့ဒေသဖြစ်လို့စစ်ရှောင်းတွေနေနဲ့အကူအညီမရရှိသေးဘူးလို့သူကဆိုပါတယ်ဂျာရာပဒိနေမှာတော့တိုက်ပွဲဖြစ်ပွားမှုတရင်မကြားရသေးဘူးလို့ရခိုင်တပ်မတော်ဘက်ကပြောပါတယ်ပြီးခဲ့တဲ့အင်္ဂါနေ့ကတောဖြားချောင်းနဲ့ရိုးချောင်းကြားဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့လို့မြမတပ်မတော်ကလည်းလေရင်စင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒွေဘာလကုန်ပိုင်းကစပြီးဖြစ်ပွားလာတဲ့တိုက်ပွဲကြောင့်ဗုဒ္ဓတောင်ပုန်နေကျွန်းနယ်ဘက်မှာစစ်ဘေးရှောင်တွေတိုးပွားလာခဲ့ပါတယ်။ပုန်နေကျွန်းမြို့နယ်ထက်တင်မုံတန်းကျေးရွာမှာစစ်ရှောင်300ကျော်တင်းရှောင်ရောက်ရှိနေပြီးသူတို့ရဲ့လက်ရှိအခြေအနေကိုပိုးရှိပြင်မဟာမိတ်လူမှုကွန်ရက်ရေးအသင်းတာဝန်ခံဦးငယ်ဦးမောင်ကခုလိုပြောပါတယ
်။စာရေးကတော့ဒီမှာလူမှုရေးအဖွဲ့တွေကလာပြီးတော့ကွန်ပျူတာရှိတယ်နေထိုင်ရတော့တာတပည့်ကထိုးပြီးနေရတာလေလူတွေလည်းခက်ခဲရှိနေတယ်။ပညာသင်တဲ့ကလေးတွေလည်းပါတယ်လို့ဆိုမှာ
ဘူရီတောင်မြို့နယ်ဆိုင်တင်စေးရွာကိုသိမ်းရှောင်ရောက်ရှိနေတဲ့စစ်ရှောင်120ကိုတော့ပြိခါကူညီပေးဆောင်ထားတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်။ကျွန်တော်တို့ရခိုင်မျိုးသားပါတီကနေပြီးတော့နော်မိခါထောက်ပံ့ပေးမှုတွေကလည်းပြည့်ရရှိပါတယ်။အရှိနေတဲ့ဒုက္ခတွေကိုကျွန်တော်တို့ဒီမြို့နယ်အခုချိန်ကြီးကအဆင့်ပေါ်နော်ဒီကြီးတွေတော့ပူပေးတာလည်းရှိပါတယ်။ဒီနေ့ဆိုရင်ကျွန်တော် ICRC ကလည်းတော့ပြီးတော့ကူညီထောက်ပံ့တာတွေရှိတယ်
လက်ရှိရခိုင်ပြည်နယ်စစ်မဖြစ်ပွားရာဒေသတွင်မြမတပ်မတော်ကလည်းစစ်အားတွေတိုးပြီးဖြစ်သိမ်းထားတယ်လို့တိုက်ပွဲဆက်လက်ဖြစ်ပွားနိုင်တဲ့အခြေအနေကြောင့်စစ်ရှောင်ရွာသားတွေနေရပြန်ဖို့မဖြစ်နိုင်သေးပါဘူး။တပ်မတော်အနေနဲ့ရခိုင်တပ်မတော်ခြေပြုရာဗုဒ္ဓတောင်ရသိတောင်ကြောက်တော်ပုံနှကျုံမြို့နယ်ပြင်ချင်းပြည်နယ်ပလက်ဝါထိနယ်မြေရှင်းလင်းသွားမဲ့အခြေအနေမှာရှိနေတယ်လို့ကြောက်တော်ဒေသခံတို့ကပြောပါရယ်။ ရခိုင်တမရဘက်ကလည်းပလက်ဝါမြို့နယ်ကြေးရွာတွင်မြမတမရရောက်ကြည့်ရင်သတင်းပေးဖို့တမရကိုသတင်းပို့ရမယ်ဆိုရင်သတင်းလွှဲတွေပေးဖို့နဲ့ညွန်ကြားချက်ဆိုင်ဆောင်ရွက်ဖို့ပြက်ကွက်ရင်အရေးယူသွားမယ်လို့ဒီဇင်ဘာ13ရက်စွဲနဲ့ထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကရခိုင်တမရအေအေတမ်းပလောင်တပ်ဖွဲ့ DNL ကိုကတ်တပ်ဖွဲ့ MNDAA တို့ကငင်းချိုင်းရေးလုပ်ငန်းစဉ်အတွက်စစ်ရေးနေလန်းကိုရပ်ဆိုင်ပြီးနိုင်ငံရေးနေရအဖြေရှာသွားမယ်လို့ထုတ်ပြန်ချက်တစ်ခုထွက်လာပြီးအစိုးရငင်းချိုင်းရေးကော်မရှင်ကလည်းဒီထုတ်ပြန်ချက်ပေါ်ကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီလိုချင်းဒီမျိုးမှာမြမတမတော်နဲ့ရခိုင်တမတော်တို့ကြားတိုက်ပွဲတွေဆက်ဖြစ်ပွားနေတာဟာဆွေးနွေးပွဲမတိုင်ခင်တစ်ဖက်နဲ့တစ်ဖက်စစ်ရေးအသာစီရယူလူမှုတစ်ခုလို့ရခိုင်မျိုးရပါတီအတွင်းမှုဦးထွန်းအောင်ကျော်ကပြောပါတယ
်အခုနဲ့တစ်ဖက်စီးအရစီးအရလာယူပြီးတော့အခက်ကနေအားရအောင်လို့လိမ့်ကြတဲ့ policy ကြီးရှိပါတယ်အခုလည်းဒီလိုပဲတစ်ဖက်ကမလောက်ခင်တစ်ဖက်ကအသာစီယူပြီးတော့ပြားပေးနေအောင်ဒါကုပ္ပေရအချင်းချင်းနဲ့လို့ကျွန်တော်အနေနဲ့ဒီလိုမြင်ပါတယ်ခင်ဗျာ
နိုဝင်ဘာလကုန်ပိုင်းကစပြီးတော့ဒီကနေ့အထိရခိုင်ပြည်နယ်ဗုဒ္ဓတောင်ရသိတောင်ပုံလူကျုံမြို့နယ်ဘက်မှာမြမတမတော်နဲ့ရခိုင်တမတော်တို့ကြားဖြစ်တဲ့တိုက်ပွဲရည်စွဲ40ထက်မနည်းရှိနေပြီဖြစ်ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ။အခုရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ AA လက်နက်ခိုင်အဖွဲ့နဲ့ဖြစ်ပွားနေတဲ့စစ်စီရင်နဲ့ပတ်သက်လို့မြမစစ်တပ်ဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူးရှင်။VOA မြန်မာပိုင်းရဲ့ကြာသပတေးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနောက်ွယ်ကကိစ္စတွေနိုင်ငံရေးသဘောထားကွဲပြားနေတာတွေကိုမရှင်းနိုင်ဘူးဆိုရင်တခုတည်းသောတက်မတော်ဆိုတဲ့ကိစ္စကိုဖြေရှင်းနိုင်လေနောက်ပြဿနာတခုထပ်ထွက်လာမယ်လို့နိုင်ငံရေးသုတေသနအဖွဲ့တစ်ဖွဲ့ရဲ့တာဝန်ရှိသူတဦးကပြောပါတယ်။ငြိမ်းချမ်းရေးကိစ္စကိုနိုင်ငံရေးပြဿနာတရအဖြစ်တိတိကျကျလက်ခံထားတာမျိုးမရှိသေးဘူးဆိုတော့သုံးသက်ချက်မျိုးလည်းရှိသလိုလုံခြုံရေးပိုင်းဆွေးနွေးချက်တွေကလူမှုရဲ့လက်တွေ့ဘဝနဲ့ကွာဟနေတယ်ဆိုတဲ့အမြင်မျိုးလည်းရှိပါတယ်။ဒီအကြောင်းကိုကိုကျော်ကျော်သိန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။လက်ရှိမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဓိကအတားအဆီးတစ်ခုပြင်မြင်ကြပြီးဒါကမဖြစ်ရှင်းနိုင်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်နိုင်မှာမဟုတ်ဘူးလို့ပြောနေကြတဲ့တခုတည်းသောတတ်မတော်ထားရှိရေးဆိုတဲ့ကိစ္စဟာတကယ်ယောဂါတခုမဟုတ်ပဲယောဂါလက္ခဏာတခုသာဖြစ်တယ်လို့တကောင်းနိုင်ငံရေးလည်လာမှုအဖွဲ့ကအမှုဆောင်ဒါရိုက်တာဦးရဲမျိုးဟင်းက VOE ကိုပြောပါတယ်
အဲ့တော့တကယ်ယောဂါကကျွန်တော်နောက်မှာနိုင်ငံရေးသဘောတူညီချက်တွေမရတာနိုင်ငံရေးအထိုင်တွေမတူကြတာဆိုတော့နိုင်ငံရေးအမြုံကြီးချက်တွေကွဲကြတယ်လို့ကျွန်တော်တော့မြင်တယ်အဲ့တော့အဲ့ပုံမှာအခြေခံပြီးတော့ဒီယောဂါလက္ခဏာပေါ်လာတာပေါ့ဆိုတော့တချို့ကကြတော့ဒါလေးဖြည့်ချင်းလိုက်ရင်အောင်မြင်သွားမယ်လို့ထင်ကြတယ်ကျွန်တော်တို့နောက်ွယ်ကနိုင်ငံရေးကိစ္စတွေနိုင်ငံရေးသဘောတူညီချက်တွေကိုကွဲပြားနိုင်မှုတွေကိုမရှင်းနိုင်မှုဆိုရင်ဒီဟာဖြည့်ရှင်းလဲနောက်ပြဿနာတစ်ခုထပ်ထွက်လာမယ်လို့ကျွန်တော်တို့မြင်တယ်ပေါ့အဲ့တော့အဲ့တော့ဟိုကျွန်တော်တို့ဒါကိုယောဂလက္ခဏာလို့ပဲမြင်တယ်ယောဂလို့မမြင်ဘူ
းတကောင်းသူရတနာအဖွဲ့ကပြုစုထားတဲ့မြမငြိမ်းချမ်းရေးဖြစ်စဉ်အတွင်းမှာလုံခြုံရေးကဏ္ဍဆွေးနွေးချက်များဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုကြာသပတေးနေ့ကရန်ကုန်မြို့မှာတွေ့ဆုံရှင်းလင်းတဲ့ပွဲတွင်ဦးရဲမျိုးဟင်းကအဲ့ဒီလိုပြောတာပါလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာလူမျိုးရေးကဏ္ဍပြုပြင်ပြောင်းလဲရေးဟာအတားအဆီးတစ်ခုလိုဖြစ်နေတယ်ဆိုတာကိုတော့သူကအတိအမှတ်ပြုပြောဆိုပါတယ်။ဒါ့အပြင်လူမျိုးရေးပိုင်းဆွေးနွေးချက်တွေကပြည်သူ့ဘဝလူမျိုးရေးအနေအထားနဲ့ကွာဟမှုရှိနေတာကိုတွေ့ရပြီးဒါဟာပြည်သူ့ထောက်ခံမှုရဖို့အလားအလာမကောင်းတဲ့သဘောမျိုးဦးရဲမျိုးဟင်းကထောက်ပြပါဗျာ။အဲ့တ
ော့ဆိုကြတဲ့လူကပြည်သူတွေကတကယ်ဘယ်လိုမှုကြောင့်ခံစားနေရလဲဆိုရင်အဲ့ဒီဆွေးနွေးပွဲတွေမှာဆွေးနွေးနေချက်တွေဆွေးနွေးနေတာတွေကပြည်သူတွေရဲ့လုံခြုံရေးကိုတကယ်မထင်ရှားနိုင်ဘူးဆိုရင်ဒီလုံခြုံရေးဆွေးနွေးပွဲတွေကိုပြည်သူတွေကဘယ်မှထောက်ခံမှာမဟုတ်ဒီဆွေးနွေးပွဲတွေကိုပြည်သူတွေကထောက်ခံဖို့ပြောလာမှာပဲကျွန်တော်တို့အဲ့လိုလေးလာတွေ့ရှိသုံးသပ်ပြီးပါတယ်
ရှင်းလင်းပွဲကိုတက်ရောက်လာသူတွေကတူဦးဖြစ်တဲ့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူဒေါက်တာရံမျိုးသိန်းကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စဟာနိုင်ငံရေးပြဿနာဆိုတာကိုတကယ်အရေးပါတဲ့သက်ဆိုင်သူတွေကတိတိကျကျလက်မခံဘူးလို့နားလည်ထားတဲ့အကြောင်းပြောပါတယ်
အဲ့လိုလက်မခံသေးတဲ့အတွက်ကြောင့်လေဒီပြဿနာကဒီလိုပဲဟိုလုံးဝခြားလေလိုက်နေတယ်လို့ကျွန်တော်မြင်တယ်အဲ့တော့ဒီပြဿနာကိုနိုင်ငံရေးပြဿနာလို့လက်ခံရင်အဲ့နိုင်ငံရေးရဘောတူချက်နော်ကြာပြီးတော့မှကျွန်တော်တို့ကခြံတဲ့ကိစ္စတွေကိုစဉ်းစားရတယ်လို့ကျွန်တော်နားလဲတယ်ဒါပေမဲ့လက်ရှိအချိန်မှာကျွန်တော်နိုင်ငံရေးရဘောတူချက်လည်းပဲဟိုတိတိကျကျမရသေးဘူးလို့ကျွန်တော်မြင်တယ
်ဒီအချိန်တွေကိုကျော်လွန်နိုင်ဖို့ရမှာပထမဆုံးလုပ်ဖို့လိုအပ်တာကတော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ဆုံးပြန်ဆနိုင်ဖို့ဖြစ်တယ်လို့ဦးရဲမျိုးဟင်းကအကြံပြုသွားပါတယ်ဒါအပြင်ခေါင်းဆောင်တွေအနေနဲ့ချမှတ်ထားတဲ့မျှော်ရည်ချက်ကိုဦးထိပ်ထားဆောင်ရွက်ဖို့လူညိုရေးကဏ္ဍပြုပြင်ပြောင်းလဲရေး SSR ဆိုတာဘာကိုဆိုလိုလဲ လက်နက်ဖြုတ်သိမ်းအဖွဲ့အစည်းဖြတ်သိမ်းပြန်လည်ပေါင်းစည်းဆိုတဲ့ DDR ဆိုတာကဘာကိုဆိုလိုတယ်ဆိုတဲ့အဓိပ္ပာယ်တွေကိုအတိအကျပြန်ဖွင့်ဆိုဖို့ဆွေးနွေးမဲ့ခေါင်းစဉ်ကွဲတွေကိုတတ်မှတ်ဖို့လူမျိုးရေးကဏ္ဍပူးတွဲလေ့လာရေးအစီအစဉ်တွေဖော်ဆောင်ဖို့စသည်အပြင်အချက်ရှိချက်ကိုလည်းတကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ကအကြံပြုထားပါတယ်ခင်ဗျာ
။ဆရာရှင်များရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်တစ်ကိုကူးပြောင်းဖို့ရပ်ပိုင်းလာကြမှာတော့တယ်။ကိုလိုနော်မဲနဲ့အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းရေးရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်တုတ်တက်မှုတွေဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုင်းဒီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။တော်တာရှင်များရှင်စောင်းနှင်းတွေဝေတဲ့ဒီနှစ်တစ်ခုရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်ဒီသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ဖြူဖြူကြော်သိမ့်တည်ဆူထားတဲ့လောကသားများအတွက်ဆိုတဲ့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်။နားဆင်ပါရှင
်Love on it do that we sense lo twi chi chi sha yi ya ge mighty and long song ma all long ye dukkha twat yesu we phwa ge bi fashion no we in to mari e wonder night breathe song you ga sin ye tin dukkha ne belle myo myo pya ma ne ya maya loka da mya twen nu nyin ne na long da ne ka ba ko tu la bi nain cha chin ti ya ne belle myo no kwa ma yesu we phwa ge bi merry christmas happy christmas all on to Merry Christmas, Happy Christmas, Along to a Christmas, Your Shrinjame.Song you ga Say it in the car and bell in you you pya ma niya maya Loka da nya twe nu nyen ne na long da ne ka ba go tu la bi Lain cha chin da ya ne bell in you no squa ma Yesu we phwa ga bi Merry Christmas Happy Christmas
ဖြူကျော်သိန်းတည်ဆူထားတဲ့လောကသားများတွေဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိနိညာပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ19 25နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဘက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အကျမရေးကဏ္ဍမြန်မာပြည်သုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာကချင်တရုတ်နိုင်ငံဘက်ကစားနပ်ရိက္ခာတင်သွင်းခွင့်ပိတ်လိုက်တာကြောင့်ကချင်လွတ်လပ်ရေးအဖွဲ့ KIO ထိန်းချုပ်ရာဒေသနဲ့တရုတ်နယ်စပ်နေရှိပြီးစစ်ပေးရှောင်9000လောက်စားနပ်ရိက္ခာပြည်လက်မှုနဲ့တွေ့ကြုံနေရတဲ့အကြောင်းကို
ကိုအင်မာရှိတဲ့ထမင်းကြမ်းပြီနော်အဲ့လိုမျှစားနေကြတဲ့ဒါပေမဲ့မလုံလောက်ဘူးရှာမဲ့လို့မရှိចောင်းသူចောင်းသားများတဲ့အင်္ဂလိပ်များတဲ့အင်ဆိုပူဆိုးတယ်မလောက်စားဘူ
းဝေးကြိုင်စစ်ရှောင်စခန်းတွင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးစစ်ပေးရှောင်တူပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်အခုရင်ဆုံးတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာသွေးပောင်ချိန်ကျခြင်းအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာကြောစည်းသွင်းစရာမလိုပဲသွေးပောင်ချိန်ကျတယ်လို့မှားယွင်းယူဆမှုတွေရှိသလိုတကယ်အရေးပေါ်သွေးပောင်ချိန်ကျတာတွေလည်းရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်သွေးပောင်ချိန်ကျတာကိုဘယ်လိုသတ်မှတ်နိုင်ပြီးတာမန်သွေးပောင်ချိန်ကျတာနဲ့အရေးပေါ်သွေးပောင်ချိန်ကျတာတွေကိုဘယ်လိုခွဲခြားသိနိုင်တာဘယ်လိုကုသသင့်ပါသလဲဒီအကြောင်းကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.เมียอุ๊ดเมียဒီသွေးပောင်ကြတဲ့ပြဿနာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
ကျွန်တော်တို့ဒီသားသူဆောင်အစည်းအကမ်းပေါ့ဗျာ GB စည်းကမ်းနေမှာလူနာတော်တော်များများကတော့သွေးပောင်ကြတယ်ဆိုရင်လာပြနေကြတာပေါ့နော်သူတို့ကတို့ကောင်းမှုရယ်တုံ့ပြန်ထားရယ်မက်ကနစ်မှုရယ်ဆိုတဲ့လက္ခဏာရှိပေမဲ့တချို့ကဗာလက်ခံမှမရှိဘူးစည်းလိုက်တဲ့ဆိုင်မှာသွားပြီးသွေးပောင်တန်းလိုက်တယ်သွေးပောင်ကြတယ်ဆိုပြီးတော့ဘယ်လောက်ကြလဲမေးလိုက်ပြန်တော့လဲအပေါ်သွေးရ100အောက်သွေးရ60အဲ့ဒါနဲ့ပဲသူတို့လာခြင်းနဲ့ရည်ရွယ်ချက်ကတော့ကျောစည်းလေးသွင်းနိုင်တက်တာပါမယ်ဒီကောင်ကြတယ်အဲ့လိုမျိုးကြီးစားကြတာပေါ့နော်အဲ့တော့သူတို့ပြန်မေးကြည့်ရင်ပုံမှန်သွေးရဘယ်လောက်လဲဆိုတော့မသိတော့ဘူးကျွန်တော်အဲ့ဒါသူတို့စရှင်းပြရတာပေါ့နော်လူပြောက်ကဲအသက်40 50ပေါ့နော်ဒီလိုအရွယ်မှာလို့သူကြီးဖြစ်လာရင်သွေးကောင်ကလူတွေတော့သတ်မှတ်နေတယ်120 80ဆိုတာဖျမ်းမြသွေးကောင်လို့ခေါ်တယ်ဖျမ်းမြဆိုတာကလူ100ယောက်မှာတိုင်းနိုင်ငံတယောက်တစ်မျိုးစီဖြစ်မယ်အားလုံးကို100နဲ့စားလိုက်ရင်အဲ့ဒါက120 80ဒါဖျမ်းမြပုံမှန်မဟုတ်ဘူးပုံမှန်ကလူပြောက်ကဲသွေးကောင်ကအနည်းဆုံးအပေါ်သွေး90အောက်သွေးက60ရှိရမယ်အနည်းဆုံးသူ့ရဲ့အများဆုံးက140အောက်သေးက90ရှိမှာလေအဲ့တော့90 60နဲ့နည်းသွားတဲ့လူမှသွေးပောင်ကျတယ်ခေါ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆိုလိုတာကဒီသွေးပောင်တကယ်ကျတဲ့လူကများတာလားဒါမှမဟုတ်ရှင်လဲစိုးရင်ပြီးတော့လာပြတဲ့လူကများတာလားဆရာ
အာစိုးရင်ပြီးတော့ပြတယ်လားပြတယ်လားများတာပေါ့အဲ့သွေးပောင်ကျအောင်မသိလို့အဲ့တော့သွေးပောင်ကျွန်တော်တခြားရှင်းပြသွေးပောင်ဆိုတာသူ့ရဲ့ဖိအားကိုခေါ်တာကျွန်တော်နှလုံးညံ့ညှစ်လိုက်တော့သွေးကြောတွေကိုသူတွေကတိုးပြီးပြေးဝင်သွားတာဟုတ်မိသက်ပိုက်ကြီးတခုတွေကိုရေတွေတိုးဝင်လာတော့ရေမိသက်ပိုက်ကြီးဖောင်းလာတယ်လို့ပေါ့သွေးကြောတွေကဖောင်းနေဖို့အတွက်ဆိုတော့နှလုံးကညှစ်လိုက်တဲ့အဲဒါသွေးတွေကသွေးကြောတွေကိုစီးတယ်အဲဒီတော့သွေးကြောရဲ့နင်းရံကိုဖိအားတွေတက်ရောက်တာအဲဒီတော့သွေးကြောတွေကကိုယ်လုံးပြန့်သွားတဲ့အချိန်မှာလက်မောင်းမှာရှိတဲ့သွေးကြောကိုလက်ပတ်နဲ့ပတ်ပြီးအဲဒီဘောကနေကျွန်တော်ဖိပြီးတော့ဖိအားကိုတိုင်းတာအဲတော့သူတို့များကသွေးပောင်ကျတာဆိုတာကိုယောဂါလိုလည်းထင်တယ်အဲ့ဒါစိုးရင်ပြောလာပြရတော့ပုံများပါတယ
်ဟုတ်ကဲ့ဆရာသွေးပောင်ကြတဲ့လူရောရှိလားဆရာ
ရှိတယ်ရှိတယ်သွေးပောင်ကြတဲ့လူရှိတယ်အချို့တွေကတော့ဒီကနေ့လေးရုပ်ပြထားလိုက်တာနဲ့မိုက်ခနဲ့မူးသွားတယ်အဲဒါဆရာောင်းနေကတော့ဒါအလှုပ်အဆပေါ့အိယာနဲ့ထားလိုက်တယ်ထိုင်လိုက်တယ်အဲ့မှာခေါင်းနဲ့မူးတယ်အဲအချို့လည်းပြုတ်ပြအံပြလိုက်တယ်ပေါ့နော်အီလည်းလည်းဖြစ်တယ်ပေါ့အဲ့လိုအချို့ကြတော့လည်းဟိုရုပ်ပြထိုင်ရနဲ့ထားလိုက်ရင်မိုက်ခနဲ့မူးပြီးလဲကျသွားတယ်အဲ့ဒါတော့တကယ်သွေးပောင်ကြလားအဲ့ဒီလူသွေးပောင်ချိန်ကြည့်ရင်90 60လေးအောက်ကိုရောက်အဲ့လိုရလက္ခဏာလည်းပြရတယ်ပေါ့လေ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီသွေးပောင်ကြတဲ့ဟိုလက္ခဏာတွေစပြောပြရင်းတယ်သွေးအားနည်းတဲ့ယောဂါနဲ့ကွာတာလေးပါတခါလေးရှင်းပြလိုက်ပါလားဆရာကြီးရှင်းသွားအောင်လို့
အဲ့ကျွန်တော်သွေးပောင်ကြတယ်ဆိုရင်ဒီကသွေးအားနည်းတယ်လို့ထင်နေတာသူကဒီနှစ်ခုကမတူဘူးကသွေးအားနည်းတယ်လို့ပြောနေတာသွေးထဲမှာရှိတဲ့သွေးနေဥတွေနည်းတာပေါ့ဗျာသွေးနေဥတွေတော့သွေးရဲ့နီးကက်တက်နည်းတာအဲ့ဒါကိုကျွန်တော်သွေးအားနည်းတယ်အနီးမရလို့ခေါ်တာပေါ့ဒါသွေးပောင်ကြတာကြတော့ hypotension ပေါ့အဲ့တော့သွေးပေါင်ဆိုတာကသူ့ရဲ့ဖိအားနဲ့ပတ်သက်တယ်ဒါပေမဲ့သွေးအားနည်းတဲ့လူတော်တော်များများမှာသွေးပေါင်ကကျနေတတ်တယ်ဒါပေမဲ့ခုနပြောတဲ့ထားလိုက်လို့မိုက်ခနဲမူးသွားတဲ့သွေးပေါင်ကျတယ်90 60လောက်ကသွေးအားနေတာမဆိုင်ဘူးလေအဲ့တော့အဲ့ဒါလေးကလူကြီးအမှတ်မှားနေရအောင်အဲ့တော့ဆိုတာကသူတို့ကသွေးပေါင်ကျရင်သွေးသွင်းလိုက်ရင်ကောင်းသွားမယ်ဆိုတာမျိုးသွေးအားနေရသွားပြီးမှားနေတယ်အဲ့တော့သွေးပေါင်ကျတဲ့အကြောင်းရင်းတွေကိုကျွန်တော်ကလိုက်ပြီးမေးရတာပါ
ဟုတ်ကဲ့ဆရာကြီးဒီသွေးပေါင်ကျရခြင်းအကြောင်းရင်းတွေကိုဆက်ပြီးတော့ရှင်းပြပေးပါဦးဆရာကြီ
းခုနကသူတို့ပြောတယ်ဆိုတော့မိရသွေးတွေတအားဆင်းတယ်သူတွေပါသွားပြီအသွေးရတစ်ခုခန္ဓာတစ်ခုလုံးမှာ5လီတာလောက်ရှိတယ်အသွေးဆင်းတာကအနည်းဆုံး 300cc လောက်ပါသွားပြီဆိုရင်တော့သွေးရဲ့ခုနကဓူးရဲ့ပမာဏညော့နေသွားတာဟုတ်ဓူးရဲ့ပမာဏညော့နေသွားတာသွေးပေါင်ကျရတယ်အဲကြောင့်ဒီရက်သွေးလာတဲ့ချိန်မှာလူရမိုက်ခနဲ့မူတာတို့ဘာလို့သွေးပေါင်ကျသွားတာလဲသူတို့ချိန်ကြီးရင်60အောင်60အောင်ရောက်သွားပြီဆိုရင်တော့ကျွန်တော်စီကူတာပို့လို့ရပါတော့အဲ့လိုပဲသွေးထွက်တာမျိုးဖြစ်တယ်ပေါ့ဗျာအစာရင်မှာသွေးတွေယူနေတယ်သူတို့ချိန်သွေးရနေရောဂါလည်းရှိရဆိုကြပါဆိုအဲ့လိုမျိုးလူတွေသွေးပေါင်ချိန်နိုင်နေတတ်တယ်နောက်တော့ကိုယ်ဝန်ဆောင်တဲ့ချိန်မှာလည်းသွေးပေါင်နေရတာကပို့ပြီးတော့လုံနေရတဲ့အခါမျိုးရှိတတ်တယ်နောက်တစ်ခုကနာတာရှည်ယောဂါတွေပေါ့ဗျာအစာမစားနိုင်ဘူးနောက်ကနေပူတွေကပြန်လာတယ်နေရန်ပူထားတဲ့အာချောက်နေတယ်သူတို့ချိန်မှာသွေးပေါင်တိုင်းတိုင်းသွေးပေါင်နေတတ်တယ်နောက်ဝမ်းတွေရမ်းသွားတယ်ဝမ်းပြက်ဝမ်းလျှော့တွေပေါ့ရမ်းသွားတဲ့ဇလဟောအကြီးတွေပါသွားတော့သွေးထဲမှာရှိတဲ့သစားတွေကအပြင်ကိုထွက်ကုန်တာပေါ့သွေးရဲ့ဓူးတွေပုံမှန်တော့နေရသွားအဲ့လိုမျိုးကြီးကြောင့်လည်းကျွန်တော်သွေးပေါင်ကျလာပြီဖြစ်တယ်လေအချို့ကြတော့လေဒီသွေးပေါင်ကျတာဟာစိတ်ပိုင်းနဲ့ပတ်သက်တဲ့အရေးသိပြည့်ရင်လည်းသွေးပေါင်ကျတယ်ဆိုတာမျိုးပါတယ်တခါကျရင်ကုတုရဲ့ခိုခန္ဓာရဲ့အနေအထားပြောင်းသွားရင်လည်းသွေးပေါင်ကျပြောင်းမှုလာမျိုးရှိတာကိုထိုင်ရနေထားတယ်သူတယောက်ကမနေ့နဲ့ညနေသွေးပေါင်တိုင်းလည်းမတူနိုင်ဘူးလေအချို့ကြတော့လေ shock ဖြစ်ရတယ်ခေါ်တာပေါ့ဗျာစီမတက်မတက်လို့စီထုတ်ရလို့ဘုံကြီးလည်းဆိုကောက်ခနဲ့ခါလေး shock ရပါတော့ထားလိုက်တယ်မိုက်ခနဲ့ movie လဲဆိုတာအဲ့ဒီသွေးပေါင်က0တောင်ဖြစ်သွားတယ်ဗျအဲ့ကြောင့် imminent imminent ရေးကြည့်တယ်ဒါတွေကနာထားရှိမှုခွင့်နဲ့ရုပ်တရက်ဖြစ်တာပေါ့နော်သူကြောင့်လည်းဖြားနာနေတယ်ခုပါသွေးလွန်တုပ်ကိုဆိုပါတော့ဖြားနေတဲ့သွေးတွေမှာရှိတဲ့သွေးတွေကယူဆိုင်ပြီးတော့အပြင်ကိုထွက်ကုန်တာအဲ့ဒီခလေးတွေကခါလေး hypovolemic shock ဆိုတာ volume ကထုတဲ့ပမာဏကညော့ပြီးတော့ခါလေး shock ရတာသွေးပေါင်တွေကျလာနောက်တစ်ခုကဒီသွေးပေါင်ကျတဲ့အနေအထားတွေမှာဖြားကြီးတက်တယ်ဖြားကြီးတက်ပြီးတော့ဖြားရောက်စိတ်တက်လာတဲ့ septic shock ဆို shock တွေကြတယ်သူကြောင့်လည်းရုပ်တရက်ကြောက်လန့်ပြီးတော့လေ cardiogenic shock ဖြစ်ခေါ်နှလုံးသွေးရုပ်တရက်ဖြူပတ်ပြီးတော့ဖြစ်ပြီးတော့ shock ရသွားတာအဲ့လိုမျိုးတွေဖြစ်နိုင်တာပေါ့နော်ဒါမှမဟုတ်သွေးပေါင်ကျတဲ့ခါမှာရုပ်တရက်ချက်ချင်းပြာနန်းသွားအောင်လက်တွေရှူရတယ်အေးသွားတော့အောင်လက်ကရှူပြရဖြူပတ်ဖြူဖြစ်သွားတယ်အသက်ရှူနှုန်းတွေမြန်လာတယ်တစ်ခါတစ်ခါရှူဖို့တော့ရှိုက်ရှူနေရတယ်နောက်သူတို့ရဲ့လက်ကောက်ဝက်ကသွေးတိုးတွန်းကိုတိုင်နေတဲ့အခါမှာအရင်မြန်နေတယ်သူ့တိုင်းတော့မရဘူးလက်ကင်းနဲ့မိအောင်မမိဘူးအဲ့ဒါမျိုးဆိုရင်တော့ကျွန်တော်တို့ကဒါအင်မတန်အရေးကြီးတဲ့သွေးပေါင်ကျခြင်းဖြစ်တယ်သွေးပေါင်ဟာခုနကအောက်သွေးတုံညာထိအောင်ရောက်သွားနိုင်တယ်အပေါ်သေးတဲ့တုံညာထိရောက်သွားတယ်ချက်ချင်းလည်းငင်းစိတ်ကူတာကိုလိုတာပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့ခုလိုမျိုးပြင်းထန်တဲ့လက္ခဏာတွေပေါ်လာပြီဆိုရင်ပေါ့နော်ကုသမှုနဲ့ပတ်သက်လို့ဘာတွေလုပ်ပေးနိုင်လဲဆရာ
ဟာသူကအရေးကြီးတာပေါ့ကျွန်တော်ချက်ချင်းမဲ့ဒီ shock ကို revive ပြန်အောင်ကျွန်တော်ကပလင်းတွေချိန်ရတာပေါ့အေးပေါ့နောက်ပလင်းတွေချိန်ဆိုတော့တွေးတွင်းရတာလေးဖြစ်နေတယ်အဲ့မှာကြာကြာလေးကုနဲ့ဝမ်းသွားလို့ဝမ်းပြေဝမ်းချွတ်ဖြစ်လို့တစားတွေရဆောက်ကတစားတွေချက်ချင်းတွင်းရတယ်ဒီပလင်းမကဘူး၄ပလင်း၅ပလင်း15ပလင်းလောက်တွင်းရတဲ့လူတွေရှိတယ်ဒီဖေးပေါင်ပြန်တက်လာအောင်ပေါ့နော်ဒါအရေးပေါ့ကျွန်တော်ကုသချက်တွေဟိုမွေကိုက်ရတယ်မွေကိုက်လို့ shock ရသွားတယ်မွေစိတ်ဖြစ်နေမြန်ထိုးပြီးတော့ခါသူ့ကိုလေပလင်းနဲ့ချိန်ထားသေးတယ်ပေါ့ဒါအရေးပေါ့ကျွန်တော်ကုသတာခုနကပြောတဲ့90 60လောက်မှာလက္ခဏာလေးနည်းနည်းလောက်ရှိတဲ့လူတွေကတော့တာမန်ရေတော့ပါအားယူပါအသာအစာလေးအသိဉာဏ်လေးစားပေးပါဆိုတာနဲ့ကျွန်တော်သက်သာပါတယ်။တချို့ကျတော့လည်းသွေးတွေကကိုယ်ခန္ဓာထဲမှာဖိပတ်တဲ့နေရာမှာခြေထောက်တွေနေရာမှာသွားပြီးအိုင်တော့နှလုံးကိုပြန်မရဘူး။အဲလိုမျိုးလူတွေကျတော့ကျွန်တော်အိုင်နေရာကိုပြန်သွားဖို့တက်ကိုတမင်ခွေထိုင်ခိုင်းရတယ်။ကြာကြာအလိုပဲမတက်ကြာကြီးရနေလို့ဒီကောင်ကြားတယ်ဆိုတာအဲ့ဒါပေါ့။တမင်ခွေထိုင်နေတဲ့ခါကျဒီသွေးတွေကပြန်လှည့်ပတ်ပြီးတော့နှလုံးကိုပြန်ရောက်တယ်။နောက်တချို့တွေကျတော့လည်းဟို stocking ကြီးခြေထောက်ကိုဝတ်ဆိုင်ထားတာပေါ့။ဒီကြောင့်မှာဒီကဲကို compress လုပ်ခဲ့ PRP ထားတဲ့အဲ့တော့ဒီချိန်မှာသွေးတွေမအိုင်အောင်ပေါ့နော်အဲအဲ့လိုမျိုးတွေကျွန်တော်ကုသလာရရှိရဒါကတော့အရေးပေါ်မဟုတ်တဲ့သာမန်သွေးပေါင်သွေးအဲ့သွေးပေါင်ကျတဲ့လူတိုင်းကိုကျွန်တော်အကျော်သေးသွင်းစရာမလိုပါဘူးအဲချို့ကြနှလုံးရောဂါကြောင့်ဖြစ်နေရရှိတယ်သူတို့ ECG ပါကြီးရမယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကိုနားဆင်ရပါမယ်ရန်ကုန်မြို့တော်ပြည်ပင်ပြောင်းလဲရေးအတွက်အမျိုးမျိုးလေးလာဆန်းစစ်ပြီးစာရန်တွေထုတ်ဝေကြပါတယ်။ရန်ကုန်မှာကြုံတွေ့နေရတဲ့လက်ရှိအခြေအနေမျိုးကိုဘန်ကောက်ကဖြတ်တန်းလာခဲ့ရမှုဘန်ကောက်ကိုတင်ကန်းစာယူဖို့အကြံပေးကြတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
လုံးခဲ့တဲ့အနည်း30အတွင်းမှာရန်ကုန်မြို့ဟာ30လောက်ကြီးထွားလာတယ်လို့မြို့ပြပညာရှင်တွေကသုံးသပ်ကြပါသေး1988မှာစတူရမိုင်80ကျင်ဝင်းနဲ့ရန်ကုန်မြို့ဟာ2018မှာစတူရမိုင်300ကျော်ရှိလာပါသေးစီမံကိန်းစနစ်တကျမရှိဘဲကြီးထွားလာတာကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာ အခက်အခဲအမျိုးမျိုးကိုရင်ဆိုင်နေရပါတယ်။ရန်ကုန်နယ်မြေတဝက်လောက်ဟာမိုးတွင်းမှာရေရှမ်းလေးရှိပါတယ်။မင်းလာအညစ်ကြေးစနစ်ဟာကျန်းမာရေးနဲ့မညီညွတ်တဲ့အတွက်အများဆုံးပြုပြင်ဖို့အကြံပေးထားပါတယ်။ CBD လို့ခေါ်တဲ့မြို့နယ်စီးပွားရေးနယ်မြေမှာမြို့နယ်ခုနှစ်ခုရှိတဲ့အနေနဲ့ဗဟုမင်းလာလေပုတ်ဆက်စနစ်ကိုသုံးတဲ့နေရာဟာဆယ်ရာခိုင်နှုန်းတော့မရှိပါဘူး။ကျန်းတဲ့နေရာတွေမှာရေကောင်းအိမ်သားနဲ့စက်တစ်တန့်မင်းလာကစနစ်ကိုသုံးကြပါလေ။ဒါကြောင့်မို့ဗဟုလေပုတ်ဆက်သုံးတဲ့နေရာတိုးချဲ့ဖို့နဲ့ရေကောင်းအိမ်သားကိုမင်းလာကစနစ်နဲ့အစားထိုးပြီးမင်းလာအနေအနဲ့ချက်ဆက်တွေကိုတည်ဆောင်သင့်တယ်လို့ဂျပန်အဖွဲ့ကတင်ပြတာပါလေ။အမိုက်မီးရှို့တဲ့ဆက်လည်းမရှိသေးပါဘူး။ရန်ကုန်မှာလူဦးရေ900ကျော်ရှိပါတယ်။တချို့နေရာတွေမှာတဧကလူ900အထိနေထိုင်ကြတာမို့ဘင်္ဂလားဒေ့ရှ်ကတက်ကားတဲ့တောင်ပူဆိုးနေပါလေ
။အခြေခံအဆောက်အအုံယိုယွင်းပျက်စီးနေတဲ့ရန်ကုန်မြို့တော်ကိုပြုပြင်ပြောင်းလဲမဲ့စီမံကိန်းကိုရန်ကုန်တိုင်းအစိုးရနဲ့ JICA ဂျပန်အပြည်ပြည်ဆိုင်ရာပူးတွဲဆောင်ရွက်ရေးအေဂျင်စီတို့2012ခုနှစ်မှာသဘောတူညီချက်ရယူကြပါတယ်။နောက်အနှစ်20ကျော်ကာလမှာရန်ကုန်လူဦးရေ12တန်းအထိရှိလာမယ်လို့ခန့်မှန်းထားပြီးမြို့နယ်33ခုကိုစနစ်တကျစီမံခန့်ခွဲပြုပြင်မဲ့မဟာစီမံကိန်းကြီးဖြစ်ပါတယ်။ရန်ကုန်မြို့တော်စနစ်တကျရေရှည်တိုးတက်ဖွံ့ဖြိုးရေးအတွက် IGC အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးစင်တာနဲ့လန်ဒန်စီးပွားရေးတက္ကသိုလ်မြို့ပြဌာနတို့ပူးပေါင်းပြီးစာတမ်းတစ်စောင်မကြသေးမီကထုတ်ဝေထားပါတယ်။ရန်ကုန်နဲ့ဆိုင်တဲ့ဖွံ့ဖြိုးရေး policy ချမှတ်ရမှာအထောက်ကူပြုဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ရန်ကုန်ရဲ့မြို့ပြဖွံ့ဖြိုးမှုအခြေအနေကိုသရုပ်ဖော်ရမှာဘန်ကောက်ကိုနှိုင်းယှဉ်ပြသရမယ့်မြို့တော်အဖြစ်သတ်မှတ်တဲ့အတွက်စာတမ်းတစ်ခုလုံးမှာရန်ကုန်နဲ့ဘန်ကောက်ကိုမကြာခဏနှိုင်းယှဉ်ထားပါတယ
်။ရန်ကုန်ကအခုရင်ဆိုင်နေရတဲ့အခြေအနေမျိုးကိုဘန်ကောက်ကတွေ့ကြုံခဲ့ဘူးဒါမို့ဘန်ကောက်ရဲ့အတွေ့အကြုံဟာရန်ကုန်အတွက်သင်္ကန်းစာကောင်းဖြစ်လိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့မြို့ကြီးတွေမှာတိသံအသွင်လက္ခဏာရှိတာမို့အလုံးသုံးနိုင်မဲ့ပုံစံဆိုတာမရှိနိုင်ပါဘူး။ရန်ကုန်ရဲ့လူဦးရေတိုးနှုန်းဟာဘန်ကောက်တဲ့မြင့်မားပါတယ်။ဘန်ကောက်မှာမြို့စွန်ဒေသလူဦးရေအများဆုံးတိုးပွားလာပေမဲ့ရန်ကုန်မှာတော့မြို့လယ်မှာလူဦးရေတိုးပွားနေပါသေး။ပြည်သူပို့ဆောင်ရေးရင်းနှီးမြှုပ်နှံမှုမှာအားနည်းနေတုန်းစီးပွားရေးတိုးတက်မှုကြောင့်ကိုယ်ပိုင်ကားတွေများလာတဲ့အတွက်ဘန်ကောက်ရဲ့ရင်ကျောပိတ်ဆို့မှုဟာကဘာမှာအဆိုးဝါးဆုံးဖြစ်လာပါစေ
။ရန်ကုန်မှာလည်းကားတင်သွင်းခွင့်ရှော့ပေးမှုနဲ့ဝင်ငွေတိုးပွားမှုကြောင့်ကိုယ်ပိုင်ကားတွေများပြားလာပါတယ်။ဒီအချိန်မှာပြည်သူ့ပို့ဆောင်ရေးစနစ်မဖွံ့ဖြိုးသေးတဲ့အတွက်ရင်ကျောပိတ်ဆို့မှုတွေရှိလာပါတယ်။ရန်ကုန်ခရီးသွားဥယျာဉ်85ရာခိုင်နှုန်းဟာဘတ်စ်ကားသုံးပြီးကိုယ်ပိုင်ကားသုံးသူ100ရာခိုင်နှုန်းနဲ့ရထားကိုသုံးသူ900ရာခိုင်နှုန်းရှိကြောင်း2014ခုစီပင်စစ်တမ်းအရသိရပါတယ်။မျိုးပါရထားဟာအသင့်အင့်ကောင်းမွန်ပေမဲ့ဘတ်စကားကသာအစွန်အပြားဒေသတွေအထိသွားနိုင်တာမို့မျိုးပြတည်ယူပို့ဆောင်မှုကောင်းမွန်ရင်းနဲ့မျိုးတော်ဖွံ့ဖြိုးရေးကိုပေါင်းဆက်ဖို့လိုပါတယ်။ဘက်ဆောင်ဖွံ့ဖြိုးမှုမရှိခဲ့တဲ့ဘန်ကောက်ဟာမကြသေးမီကမှမျိုးပြပို့ဆောင်ရေးအခြေခံအဆောက်အအုံမှာအကြီးအကျယ်ရင်းနှီးမြှုပ်နှံနေရပါတယ်။ဒါဟာရန်ကုန်အတွက်သင်္ကန်းစာကောင်တစ်ခုဖြစ်ပါတယ်။
ဘန်ကောက်ဟာမြေအောက်ယထာနဲ့အမြန်ယထာစနစ်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံပြီးလမ်းပိတ်ဆို့မှုပြဿနာကိုဖြေရှင်းဖို့ကြိုးပမ်းနေပါသေး။အမြန်ယထာဟာလူနေထူထပ်တဲ့ဒေသအချို့ကိုမရောက်နိုင်သေးပါဘူး။ဒါပေမဲ့ဘန်ကောက်မှာအဓိကရင်ဆိုင်နေရတဲ့ပြဿနာတစ်ခုကအယိုးဆွဲနေတဲ့ကိုပိုင်ကားသုံးတဲ့ဓလေ့ဖြစ်ပါသေးတဲ့။ကိုပိုင်ကားသွားလာမှုကိုစီကံမတတ်မှတ်နိုင်ရင်ရင်ကျောပိတ်ဆို့မှုကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့သုံးသပ်ကြပါသေး။ဘန်ကောက်မှာလည်းမိုးတွင်းဆိုရင်လမ်းတွေရေရှမ်းတဲ့ပြဿနာရှိပါသေး။ဘန်ကောက်မြို့ရဲ့အောက်ခံမြေလွာတဖြည်းဖြည်းနှိမ့်ချနေတာဟာလည်းအဓိကပြဿနာတစ်ခုဖြစ်ပါသေး။မြင့်မားတဲ့အဆောက်အဦအများအပြားတိဆောက်ထားရဲ့စီကံမရှိမြေအောက်ကရေကိုထုတ်ယူသုံးဆွဲတာရဲ့ကြောင့်ဘန်ကောက်ရဲ့အောက်ခံမြေလွာဟာနှစ်စဉ်တလက်မှနီးပါးနှိမ့်ချနေတယ်လို့ခန့်မှန်းပါသေး။ဘန်ကောက်နဲ့ဟိုချီမင်းမြို့တွေဟာအောက်ကမြေလွာနှိမ့်ချနေတဲ့ပြဿနာကိုကြုံတွေ့နေရတယ်လို့ကမ္ဘာဘဏ်ကသုံးသပ်ပါတယ်။အောက်ကမြေလွာနှိမ့်ချမှုဟာဘန်ကောက်ရဲ့တည်ရှိရင်ပြဿနာဖြစ်နေပါတယ်။မြို့ရဲ့အောက်ကမြေလွာအခြေအနေကိုအသေးအချာမလေ့လာဘဲမြင့်မားတဲ့တိုက်တန်းတွေတည်ဆောက်တာဟာရေရှည်မှမြို့ကိုဖျက်ဆီးရရောက်ကြောင်း ပန်းကောက်ကသင်္ကန်းစာပေးနေပါတယ်ခင်ဗျာ
အောင်ခင်ရဲ့မြမကြီးတုံသက်ချက်အပြီးအခုတော့တိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြမနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်အစပ်မှာရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေပါတယ်မွန်ပြည်သစ်ပါတီကနေလုံခြုံရေးကဏ္ဍအလုပ်အဖွဲ့အလုံယုံဆွေးနွေးပွဲကျင်းပခဲ့တယ်ဆိုတာနဲ့ရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ကျေးရွာသားတွေနေရက်ကနေတိမ်းရှောင်နေကြရတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ပုံနာကျွန်းနဲ့ကြောက်တော်မြို့နယ်အစတောဖြားချောင်းဒေသပညာဝကျေးရွာအနီးကရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရတပ်ကရဟယင်နစီးနဲ့လာရောက်တိုက်ခိုက်ခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောပါရယ်တိုက်ပွဲဟာဒီဇင်ဘာလ18ရက်နေ့ကပညာဝရွာအနောက်မြောက်ဘက်မှာစတင်ဖြစ်ပွားခဲ့တာဖြစ်ပြီးအစိုးရတပ်ကလက်နက်ကြီးတွေနဲ့နေရာ3ခုကနေပစ်ခတ်ခဲ့တယ်လို့ရဟယင်နစီးနဲ့တိုက်ခိုက်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တယ်လို့ရခိုင်တပ်မတော်တင်းထုတ်ပြန်ချက်မှာဖော်ပြထားပါရယ်တောပြားချောင်းဒေသမှာတိုက်ပွဲတွေဖြစ်နေတာတပတ်ခန့်ရှိနေပြီးအစိုးရတပ်ကအခုလိုလက်နက်ကြီးတွေအပြင်ရဟတ်ရင်တွေနဲ့ပစ်ခတ်နေတဲ့အတွက်တလူချောင်းပညာဝမောင်နှမတပြုတ်ချောင်းကျောက်ဆယ်တောင်စတဲ့ကြီးရွာသားတွေကြောက်လန့်ပြီးရွာပြင်မထွက်ရဲဘူးလို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားနိုဝင်ဘာလကုန်ပိုင်းကစပြီးတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အတွက်ဗုံနာကျွန်းနဲ့ပူရီတောင်မြို့နယ်တွေမှာကြီးရွာသားတချို့နေရက်စွန့်ခွာပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ခိုလုံနေကြရပါတယ်
မွန်ပြည်သက်ပါတီ NLSV ဘူကော်မတီတွေရဲ့လုံခြုံရေးကဏ္ဍအလုပ်ဖွဲ့အလုပ်ုံဆွေးနွေးပွဲတရကိုထိုင်းနိုင်ငံစံကလပူရီမြို့မှာစက်တင်ဘာလ16ရက်နေ့နဲ့18ရက်နေ့တို့မှာနှစ်ရက်တာကျင်းပခဲ့ပါတယ်။ငင်းချာရေးဖြစ်စဉ်မှာပါဝင်တဲ့လက်နက်ဖြုတ်သိမ်းရေး၊တပ်ဖြတ်သိမ်းရေး၊ပြန်လည်ပေါင်းစည်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေး DDR SSR တို့ကိုအဓိကသာဆွေးနွေးခဲ့တယ်လို့တက်ရောက်ခဲ့တဲ့ဘူကော်မတီဝင်တွေကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာခြေဆိုင်လူရာချင်းစံနာထောက်ဆောင်မှုဆိုင်ရာဆွေးနွေးပွဲစဉ်တာစင်တာအော့ထူမန်နဲ့ဒေရီယန်တန်ရလော့ဖွဲ့ရဲ့မြန်မာနိုင်ငံရုံးခွဲပညာရှင်တွေကလည်းအလို့ယုံဆွေးနွေးပွဲကိုဥဆောင်ဆွေးနွေးခဲ့တာဖြစ်ပါတယ်။မွန်ပြည်ပါတီဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအပါဝင်ဗိုလ်လူမှုဆောင်ကော်မတီဝင်တွေမွန်မျိုးရသမတော် MNLA ကဖိတ်ပန်းရာရှိတွေခရိုင်ဥက္ကဋ္ဌအသွင်းမှုတွေနဲ့တိုက်ရိုက်မှုတွေဆက်ရောက်ခဲ့ပါတယ်။မွန်ပြည်ပါတီဟာမြန်မာအစိုးရနဲ့တနင်္ဂနွေလုံးပြစ်ကတိုက်ခတ်မှုရစရည်သဘောတူစာချုပ် NCA ကို2018ခုနှစ်ဖေဖော်ဝါရီလ23ရက်နေ့မှာလက်မှတ်ရေးသူးစားခဲ့ပါတယ်
။ငင်းချမ်းစွာစုဝေးခွင့်စီတားလက်လေခွင့်ဆိုင်ရာဥရေပုံမှန်19နဲ့တရားစွဲဆိုခံထားရတဲ့ကချင်လူထုစာနာပြခေါင်းဆောင်3ဦးကိုမြစ်ကြီးနားမြို့နယ်တရားရုံးကငွေတန်ချမှတ်လိုက်ပါတယ်။တရားစွဲဆိုခံရသူမတ်ဆွတ်ဆိုင်ထွေကိုဗရမိုင်းနဲ့ကိုဆိုင်ခွမ်အောင်တို့3ယောက်ဟာတိုက်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူတွေကိုထောင်တန်ချမှတ်တဲ့အပေါ်မကျေနပ်လို့ဆန့်ကျင်ဆန္ဒပြခဲ့တာကြောင့်ငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရကနေဒီဇင်ဘာလ18ရက်နေ့မှာစီရင်ချက်ချခဲ့တာပါ။သူတို့ကိုတံငွေတသိန်းမပေးဆောင်ရင်ထောင်တန်3လကြာခံဖို့နဲ့တံငွေ3000မပေးဆောင်ရင်2015ရဲ့ကြာခံဖို့တရားရုံးကနေစီရင်ချက်ချခဲ့တာပါ။၎င်းအနေနဲ့တံငွေဆောင်ခဲ့ပြီးဒေါ်နန်ဘူတို့3ယောက်လွတ်မြောက်ရေးအတွက်မျှတတဲ့တရားစီရင်မှုစနစ်ဖြစ်ပေါ်ရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မတ်ဆွတ်ဆိုင်ထွေကပြောပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်တဲကနမ်မအုပ်စုအတွင်သူ့ဖော်နေတဲ့ကြောင်မီသွေးသူ့ဖော်ရေးစီမံကိန်းဟာ2018ခုနှစ်ကုန်ထိတာတက်တန်းရှိပေမဲ့ကြောင်မီသွေးတွေမကုန်သေးဘူးဆိုပြီးစနစ်ထပ်မံသူ့ဖော်ခွင့်ပေးဖို့ငွေကြေးပလဲကုမ္ပဏီကနေတရက်ခံလူထုစုနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဒီဇင်ဘာ23ရက်နေ့တုန်းကနမ်မအုပ်စုဖွံ့ဖြိုးတောင်းမှတွေ့ဆုံကြတာဖြစ်ပြီးတရက်ခံလူစုတွေတောင်းဆိုထားတဲ့ဒေသတွင်းဖူပြူသွေးသွေးမှုလုပ်ငန်းတွေကုမ္ပဏီဘက်ကလာမယ့်2019ခုနှစ်6လအတွင်းပြီးစီအောင်ဆောင်ရွက်ဖို့လူထုကတောင်းဆိုခဲ့ပါတယ်။တကယ်လို့6လအတွင်းဒေသဖွံ့ဖြိုးရေးအတွက်မလုံဆောင်ပေးနိုင်ခဲ့ရင် จำวิธีตู้บ่หมู่กันเนี่ยยาสัญญามาพี่เจ้าเนี่ยตอนนี้สาธรรมตู้บ่คุยด้วยสุนียามาสีรักขันลูกทุกด้วยมีเสตลูเนี่ยยามบ่งวยจัดเต็งเดียไปสั่งบุสีรักขันลูกทุกกันเนี่ยที่ก้าต้องสู้ไล่ไปเลยอันนี้ด้วยกรมนี้เบิกกับบ่ตู้ไล่เลี้ยวไปแค่บีสั่งลูกทุกบ่คุยด้วยสาชุดเลมาสู้นั่งแค่เจ้านั่นมาสีรักขันสายนอกกับเปลี่ยวไปเลย
ชิมปีเนอโซยากามาดูบีขยันยงโกมาดูบีมิโอกันเนคนนั้นมาเวเดมาดูบีฮักฮาแล้วมาเบมาตีสาวโพยาท้ามุโกมาดูบีมิโอมิโอมิโอพานเนเดรักขันตีดูเรกามาลูลาราจาวสานาทบพอโพซีเซนนี้จ้าบาร์เรขยันยงโกมาดูบีมิโอด้วยตีสาวเปโวเจนเจนติมยาแค่เบเมปีเนอโซยากากระยุมใส่เบมิโออับยิมเพโกทาชิโพซีเซนสายันนี่เรตัวสานาพยาโพซีเซนนี้จ้ารับเจเดลูมาดูบีมิโอมิโอมิโอพาตุยเยมูอุติงมิงะเปียวบาร์เร สานาพอทงแม่เนี่ยกูรอติจำเตียดีไปไหมแต่สัญญาเยสแข่งกูเพื่อนพี่เม่งตินหาเซฟเจ็ดเดือนลูกสบายเลยชิมปีเนี่ยโซยาพ่อเปียกคุยกับกูอุสุทักการ์โรขยันยงหาเมื่อเนยยงลูกเบอสาวองอจิจิตีสาวยามาโมโลเอริยาเจวงดีกัมมุเนเนียกูยุ่ยเชียรับเจ้าดีโลกังกวยมูเรชินีเดโซยโนปีดังสุโซยาทำปัจจัยเปียนเลอันไหนยาพ่อชีบีตีสาวเย่ไปงูเล่นนั่งนี้จันจ่าเซมาเจ็ดเดือนลูกเปียวบาร์เร
คือตัวเรนวารีอุสเลตเดนเซปีตัวมาบ้าราคาบีเนียเยตีดาวบูดีดาวปูนาจูเน่เจ้าดรอซาเรมิเนริมาราคาจำรออีเน่เนี่ยมาสุยาจัดด้วยจ้าใจกวยรวยเยสเซพีปวานีเดด้วยจีวาดาริฮาเซปีจูคาเตรียพีเนียสุนควานีจายาบีตัวดรอซาวเนียเอปาเวจะมาอีเน่ในทายด้วยแค่แค่ในยินไซนีจายาบาร์เร มองอีกันในสุสีเต็นเซปีทาวาร์เองปุ่นจะมีเนื้อตัวพิเศษเดียวแต่ถ้าสมมติเนี่ยมาคุณลงเนื้อจะได้ใส่เบ็ดดูข้าวเตี๋ยวเยอะล่าชีวิตเนื้อด้วยกูโก้ได้ตัวยาคุณยิ่งไปแค่เดียวฟังหาลักการพูดกับก็สุดดูพิจูโก้เอ็นซาจิกาคุณลูกพี่บาร์เลยสนุกมากเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเจ้าเ
Pungjam Juni, Topia Shoudi, Tatma Mundayo, Makolo Nejade, Sibisha, Dokadi Rigaro, Jauseda, the Broshona, Pawan Shoujia, Dari, Pijabi, Amu the Mindu in a Kaleria, Pawan, Suzu, Botonga, Joachide, Lopiobare, Dokadi Rigo, Yekari, Kuni, Bene, Puribia, Mahame, Kuni, Wega, Ko, Umogale, Thuro, Tobi, Layade, Chinego, Kulu, Piobare. Rakai Demano, Enam, Yama, Soya, Doja, Noa, Malan, Sequoia, Negazabi, India, Yamaniza. Bangalam Yamaniza Bawen, Rathida, Buddhida, Punajuanzade, Munedima, Taipwede, Sata Pibone Daba, Kulo, Taipwede, Pibi, Pizure, Doka Yone, Jayadeto, Pidonsago, Yetambo Lode, Loleco, and Dajiga, Piobare, Dila Sequanayane, Male, Buddhida, Mune, Saitan Zego, Saibedoka, the Yanese, and Temme, Rashine, the Lo, Buddhida, Mune, Pizulo, Kuzle, U, Alzoshiga, Kulo, Piobare,
Bangalame, Tademune, Tira, Osu, Benja Koti, and Awadi, and Doka, the Chiba.
အဲဒီမှာတိုက်ပွဲဖြစ်လို့ဒီဘက်ကိုစိတ်ချလာတယ်လို့ပြောကြပါတယ်အချို့ကတော့ဗန်ဂျန်မျိုးတွေဆက်အောက်ပိုင်းကိုတင်ကြတယ်တချို့ကတော့ဒီကျွန်တော်တို့ဒီအောင်ဖက်ကိုလာကြတယ်ပေါ့ဒီနေ့တော့ဒီနေ့ကိုဟိုမျိုးတွေဟိုပြီးတော့ဗန်ဂျန်တွေအချို့ကြီးတွေလည်းပေါ့ဟိုတွေကစီတန်နေကြတာရှိပါတယ်လို့ပြောကြပါတယ်လာရှိအချိန်မှာလည်းတိုက်ပွဲဖြစ်ပေါ်ရာဒေသတွေမှာမြန်မာအစိုးရတပ်ကလူနဲ
က်နေစစ်ပေးဆောင်9000ကဟာစစ်နဲ့ရိတ်ခါပြက်လက်မှုနဲ့ကြုံတွေ့နေကြရတယ်လို့ကချင်နစ်ချင်းခရိယာအဖွဲ့ချုပ် KBC ကပြောပါတယ်။တရုတ်နိုင်ငံဘက်ကစစ်နဲ့ရိတ်ခါတင်သွင်းခွင့်ကိုပိတ်ပင်လိုက်တာကြောင့်အခုလိုမျိုးအခက်တွေ့နေရတာပါ။အမီရဲ့စူးစီးချက်ကိုနိုင်ကုန်းအင်ကနေတင်ဆက်ထားပါတယ်။
ရခိုင်ကစစ်ဘေးရှောင်တွေဆက်လိုအပ်နေတဲ့စန္ဒရိတ်ခါတွေကိုနယ်စပ်လမ်းကြောင်းတစ်လျှောက်တရုတ်ပြည်ဘက်ကတင်သွင်းနေရပြီးအခုလိုပြိပင်ထားတာကြောင့် KAI ကိုဆင်းချုပ်နေမြေတွင်းကစစ်ရှောင်9000ကျော်ဟာရိတ်ခါခက်ခဲဖြစ်သွားတယ်လို့ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆန်းစွန်းကပြောပါရယ်
တရုတ်အစိုးရကတော့ဒီနယ်စပ်ကုန်တွေကိုပိတ်တယ်လို့ပြောပါရယ် တိတ်တယ်ဆိုတော့အခုစံတန်450လောက်ကကျွန်တော်တို့တိမ့်စီခံရတယ်။ဒါပေမဲ့အဲ့ဒါကိုပြန်ပြီးမှရဖို့ကျွန်တော်တို့အခုအဖက်ဖက်ကနေစူးစမ်းနေပါတယ်။ကျွန်တော်ဒီဗမာပြည်ဘက်ကနေကူညီဖို့တော့ဂိတ်တွေအများကြီးဖြတ်တယ်ဆိုတော့မဖြစ်နိုင်ဘူးပေါ့။ဒါကြောင့်မလို့တရုတ်ပြည်ဘက်ကနေပဲအဆင်ပြေအောင်ဆက်လက်လုပ်တော့ဖို့ပဲရှိပါတယ်
။တရုတ်ဘက်ချမ်းကစာတင်ဖို့တာကိုပိုက်ပင်လိုက်တော့အော်တိုဘွားလကတည်းကကနေ့ချင်းထိဖြစ်တယ်လို့စစ်ဆောင်စခန်းတာဝန်ခံတွေကပြောပါတယ်။KIO ထိန်းချုပ်ရာလိုင်စာရှိဝေချိုင်စစ်ဆောင်စခန်းတွင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးစစ်ဘေးရှောင်သူကခုလိုပြောပါတယ
်အခုလောလောဆယ်ကဆန်မြောက်တာအဲကြောင်းနေရမှတယောက်ကိုလေးဘူးပေါ့နော်အဲ့လိုပဲချွေတာစားနေရတယ်ဆိုတော့တနတ်မှနဘူးဆိုရင်မလောက်စားဘူးဖြစ်နေတယ်အဲ့ဒါကြောင့်တယောက်နဲ့တယောက်မျှစားမယ်ဆိုရင်လေတိမ်နဲ့တိမ်မိသားစုတော့မျှစားဝေစားနေကြတယ်အဲသူတို့မရှိဘူးဆိုရင်ကိုအိမ်မှာရှိတဲ့ထမင်းကြမ်းပြီနော်အဲ့လိုမြစားနေကြတယ်ဒါပေမဲ့မလုံလောက်ဘူးရှာမဲ့လို့မရှိចောင်းသူចောင်းသားများတဲ့အင်္ဂလိပ်များတဲ့အင်ဆိုပူဆိုတဲ့မလောက်စားဘူ
းလိုင်စံဒီမှာဝေကျိုင်းဖုံလုံရန်ကြေးရန်စစ်ဆောင်စခန်းတွေရှိပြီး KIO ထိန်းချုပ်နေမြေတွင်ရှိစစ်ဘေးရှောင်စခန်းအလုံးနီးပါးမှာစံတွေပြလာနေတာဖြစ်တယ်လို့စခန်းစာဝန်ခံတွေကပြောပါတယ်ဖုံလုံရန်စစ်ဆောင်စခန်းကိုအရဖက်လူမှုဖွဲ့စည်းတွေကလည်းကူညီပေးနေတာကြောင့်လည်းလက်ရှိသူတို့ကြုံနေရတဲ့ခြေနေနဲ့ပတ်သက်ပြီးစခန်းစုစာဝန်ခံဦးအင်ခွန်စုလန်းကလည်းခုလိုပြောပါတယ်
ခုလက်ရှိအခြေအနေကကျွန်တော်တို့ဒီမှာဒီခါပြတ်ရေမျိုးကိုထောက်ပံ့နေတဲ့ NGO ကဒီ HPR နဲ့ထောက်ပံ့ပေးတာပါ။ခုကဒီရခါပြတ်သွားတာ HPR ကနဲ့ကျွန်တော်တို့ဒီဘက်မှာလောလောဆယ်ကကျွန်တော်တို့ကမပုတ်ပေးနိုင်ပါဘူးလေနော
်။ကချင်နှစ်ချင်းခရိယံဖွဲ့ချုပ် KPC ကစစ်ဘေးရှောင်တွေအတွက်ရိတ်ခါသိမ်ဖို့နိုင်ဖို့စီစီမလာပရမဘတ်ကစီဝေးသရပြုလုပ်ခဲ့ပြီးအစီဝေးဆုံးမြတ်ချက်ရနယ်စပ်ဒေသမှာရှိတဲ့လူမှုကယ်ဆယ်ရေးဖွဲ့နဲ့သွားရောက်ညှိနှိုင်းပြီးတော့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပြီးစန္ဒရိတ်ခါသိမ်ဖို့တဲ့လမ်းကြောင်းမဖွင့်ပေးနိုင်ရင်စစ်ဘေးရှောင်တွေတဲ့ပုံမခက်ခဲလာနိုင်တယ်လို့ KBC ဘက်ကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရခိုင်ပြည်နယ်ပုံနာကျွန်းနယ်ကြောက်တော်မြို့နယ်အစက်ကရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအစိုးရတပ်ကရဟတ်ရင်နစီးနဲ့လာရောက်တိုက်ခိုက်ခဲ့တဲ့အထိပြန့်ထန်ခဲ့ပါတယ်မွန်ပြည်သက်ပါတီဗဟိုကော်မတီတွေရဲ့လုံခြုံရေးကဏ္ဍအလို့ယုံဆွေးနွေးပွဲတက်ကိုထိုင်းနိုင်ငံမှာနေရတာကျင်းပခဲ့ပါတယ
်တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
နေဆက်ဒေတာတိုင်းသတင်းတောက်တွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုအစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါအောင်ရှင
်ဆီးရီးယားမှာ IS သွေးကြော်တွေကိုအနိုင်ရပြီမို့အမေရိကန်တပ်ဖွဲ့ဝင်တွေကိုပြန်ရောက်သိမ်းမယ်လို့သမ္မတဒေါ်နယ်ထရန့်ဗုဒ္ဓဟူးနေ့ကကြေညာခဲ့တဲ့အပေါ်အိမ်မြူရောကကာကွယ်ပြောကြားခဲ့ပါတယ် IS တွေကိုနှိမ်နင်းခဲ့ပြီလို့ပြောတဲ့အတွက်ဆီးရီးယားကနိုင်ငံတကာပူးပေါင်းတပ်တွေရဲ့စစ်ဆင်ရေးတွေအဆုံးသတ်သွားပြီဆိုတဲ့အထိပ္ပယ်မရောက်ဘူးလို့အိမ်မြူရောပြောခွင့်ရတာဝန်ခံဆာရက်ဆန်ဒစ်ကပြောပါတယ်ပက်တဂွန်စစ်ထာနာချုပ်ပြောခွင့်ရဒါနာဝှိုက်ကလည်း IS တွေသိမ်းပိုက်ထားတဲ့နေရာတွေလွတ်မြောက်အောင်ပူးပေါင်းတပ်တွေဆောင်ရွက်နိုင်ခဲ့ပေမဲ့ IS တွေအပေါ်တိုက်ခိုက်တဲ့စစ်ဆင်ရေးကတော့မပြီးဆုံးသေးဘူးလို့ပြောကြားခဲ့ပါတယ်သမ္မတထရမ့်ရဲ့ဒီဆုံးဖြတ်ချက်ကဒီ IS အစ္စလာမ်ရဲ့အစွန်းရောက်တွေပြန်ပြီးတော့လူစုနိုင်အောင်လို့အခွင့်အရေးပေးတယ်လို့ဖြစ်သွားနိုင်တဲ့အပြင်ဒေသရင်းမှာရှိတဲ့ American ရဲ့မဟာမိတ်တွေကိုပစ်ပယ်တာ American တပ်တမန်တွေကိုအနှောက်အယှက်ပေးတာ American စစ်တပ်ရဲ့အကြံပေးချက်တွေကိုဆန့်ကျင်လိုက်တာဖြစ်တယ်လို့အထက်အလွတ်တော်အမတ်တွေကဝေဖန်နေကြပါတယ်အမေရိကန်ပြည်ထောင်စုမှာဒီအစိုးရလုပ်ငန်းတွေရပ်ဆိုင်းလိုက်ရမယ့်အခြေအနေကနေရှောက်ရှားနိုင်အောင်လို့ယာယီအစိုးရအသုံးစရိတ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။လွှတ်တော်အမတ်တွေပုံထူးနေကအတန်နဲ့မဲခွဲအတည်ပြုလိုက်တဲ့ယာယီအသုံးစရိတ်မှာမက္ကဆီကိုနယ်စပ်မှာတတိုင်းဆောက်ဖို့သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့စရိတ်ဒေါ်လာ5ဘီလီယံမပါပါဘူး။ယာယီအသုံးစရိတ်ဥပဒေကြမ်းကိုအောက်လွှတ်တော်မှာမဲခွဲအတည်ပြုရအောင်မှဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကဒီနိုင်ငံတကာ Gatwick လေယာဉ်ကွင်းမှာ drone ယာဉ်တွေပြန်တန်းခဲ့တာကိုတာဝန်ရှိသူတွေဆက်လက်စုံစမ်းနေတဲ့အတွက်လေဆိပ်ကိုပိတ်ထားရပါတယ်။လေယာဉ်အစင်းတဲ့အများဆုံးလန်ဒန်လေဆိပ်တစ်ခုကိုပိတ်ထားရတဲ့အတွက်တောင်းတဲ့ချီတဲ့ခီးတွေရဲ့ခီးစဉ်တွေနှောက်နှေးဒုက္ခရောက်နေကြပါတယ်။လေဆိပ်ကိုဘယ်တော့ပြန်ဖွင့်နိုင်မယ်ဆိုတာမပြောနိုင်သေးသလိုဒီအနည်းဆုံး24နိုင်လောက်ကြာနိုင်တယ်လို့လေဆိပ်လုပ်ငန်းလည်ပတ်ရေးဆိုင်ရာအကြီးအကဲကပြောကြားခဲ့ပါတယ်။တောင်ကိုရီးယားမှာတော့တက္ကစီစီးတဲ့ခီးတွေပေါင်းပြီးတက္ကစီငှားစီနိုင်မဲ့တယ်လီဖုန်း application စတင်လိုက်တာကိုတက္ကစီအငှားရင်ပေါင်းတွေထောင်တောင်းချီပြီးတော့ဆန္ဒပြနေကြပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါ။ ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဗွိုက်တက်စောညက်ဖြစ်ပါတယ်ဒီကနေ့ကြာတာပြီညပိုင်း VOE အစီအစဉ်တွေကိုလိုင်းတူမီတာ
26. This program has come to you from the Voice of America, Washington. Welcome.